Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ Christmas ညချမ်းဖြစ်ကြပါစေတောတာရှင်များရှင်။ American ပြည်အောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ25ရက်မုတ်ထိုးနေ့ညဖက်9:20နာရီဒီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ Line Tomita 1925 32နဲ့ VOA ရဲ့ Facebook စာမျက်နှာကနေကြိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနားလောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပေးဆက်သွားမှာပါ
။ကျွန်တော်အောင်လင်ဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ဒီကနေ့ကျောက်တဲ့ Christmas နေ့ထိမ်းမှတ်ဖြစ်ခရစ်တော်ရဲ့မြင့်မြတ်မှုတွေကိုပိုယမ်းမင်းကြီး Francis ကအလေးထားဟောကြားသွားတယ်လို့ကမ္ဘာတဝန်ဒုက္ခရောက်နေတဲ့ကလေးငယ်တွေအတွက်လည်းဆုတောင်းစကားပါလိုက်ပါတယ်။အချိန်နှမှာပဲ Christmas နေ့မှာအောက်ကောင်မှာဆူဝဆက်ချင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။ရန်ကုန်သာသနာပိုင် Cardinal Charles Bo ရဲ့ Christmas နှုတ်ခွန်းဆက်စကားမှာပါရီအဓိကထားပြောဆိုသွားပါတယ်
။မြန်မာနိုင်ငံဟာလည်းပဲသမိုင်းကြောင်းအလဲအပြောင်းတစ်ခုကိုကြုံတွေ့နေရပါလိမ့်။ပြောင်များစွာသောစိန်ခေါ်မှုများကိုဤဆိုင်နေရပါတယ်။တိုင်းသား
အပြည့်အစုံတော့မကြခင်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်ချင်းပြည်နယ်ပလောမှာတော့ညမထွက်ရအမိန်ထုတ်ပြန်ထားတာကြောင့်ဒေသခံတွေ Christmas ပွဲမဆင်နွှဲနိုင်ဖြစ်နေတဲ့တဲ့ရင်။ရခိုင်ပြည်နယ်အတွင်းမှာလာဝကဝန်တချို့အဖမ်းခံရတဲ့တဲ့ရင်နဲ့ Christmas သချင်းတစ်ပုဒ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့ဦးကျော်စန္ဒရဲ့မြမအရေး30ချက်လူလူနဲ့ကြံမာရေးအားကစားတဲ့ရင်လွှာတွေကိုနားဆင်ရဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးအတဲ့ရင်တွေကိုကောင်းလင်းဦးနဲ့မဆုမြတ်မလို့ကပြောပြပေးကြပါအောင်ရှင်။
ဒီနေ့ကျောက်တဲ့ Christmas နေ့ထိမ်းမှတ်ဖြစ်ခရစ်တော်ရဲ့မြင့်မြတ်မှုတွေကိုပိုယမ်းမင်းကြီး Francis ကအလေးထားဟောကြားသွားတယ်လို့ကမ္ဘာတဝန်းကဒုက္ခရောက်နေရတဲ့ကလေးငယ်တွေအတွက်လည်းဆုတောင်းစကားပါလိုက်ပါတယ်။လူတွေရဲ့နှလုံးသားမှာအမှောင်ဖုံးလွှမ်းလေးရှိရပေမဲ့ခရစ်တော်ရဲ့အလင်းရောင်ကပုံမှန်ကြီးမြတ်တဲ့အကြောင်းလူပုဂ္ဂိုလ်တိုးချင်းမိသားစုနဲ့လူမှုဆက်ဆံရေးတွေမှာလည်းအမှောင်ဖုံးနေတဲ့ပေမဲ့ခရစ်တော်ရဲ့အလင်းရောင်ကပုံမှန်မြင့်မြတ်တဲ့အကြောင်းဗာတီကန်မှာကျင်းပတဲ့ Christmas အခါသမယအခမ်းအနားတွင်ပိုယမ်းမင်းကြီးဟောကြားသွားတာပါ။ရှိလည်းပဲဒီစားနဲ့ကမ္ဘာတဝန်းနိုင်ငံတွေမှာစစ်နဲ့ပြိပခတ်ကြဒုက္ခရောက်နေကြတဲ့ကလေးငယ်တွေအတွက်ခရစ်တော်ကအလင်းရောင်ဆောင်ခြင်းပေးဖို့လည်းဆုတောင်းပေးသွားပါတယ်။ကမ္ဘာတဝန်းကရွှေပြောင်းနေထိုင်သူတွေတရားမျှတမှုကင်းမဲ့နေတဲ့အခြေအနေကိုလည်းစင်ပီတာဘက်စလီကာဘုရားကျောင်းတော်ဝရဏာကနေပြည့်သက်ကိုဟောကြားရမှာပုံရံမင်းအလေးထားပြောကြားသွားတာပါ။လူမျိုးနိုင်ငံကတင်မာမှုယူရိုးနိုင်ငံကလူမှုရေးအရာမတည်မငြိမ်အခြေအနေတွေနဲ့ယမန်နိုင်ငံကလူသားချင်းစာနာမှုအခြေထဲတွေအပြင်တောင်အမေရိကတိုက်ကဗင်နီဆိုလားနိုင်ငံမှာနိုင်ငံရေးပြဿနာတွေကြုံနေရတယ်ကိုလည်းထည့်သွင်းဟောကြားသွားပါတယ်။ဒီကနေ့ဆောရဲမှာပဲကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးနဲ့ကန်တာဘရီခံကျုပ်ဆရာတော်ဂျက်စတင်ဝဲဘီတို့ကလည်းတောင်ဆူရနိုင်ငံငင်းချိုင်းနဲ့တာယာဝါပြောရေးမျှော်လင့်ကြောင်းစကားပါခဲ့ကြပါတယ်။ပြည်ထောင်စုစီရင်နဲ့ညီရင်းအကိုလိုတင့်မြတ်မဲ့လမ်းကိုရှောက်ဖို့တောက်စုနဲ့နိုင်ငံရေးခေါင်းဆောင်တွေတတိယတန်ချခဲ့ကြတဲ့အပေါ်စုတောင်းမြစ်တာပို့တာတဲ့အကြောင်းလေးပူတွဲထုတ်ပြန်ခြင်းမှာဖော်ပြခဲ့ကြတာပါ
။လာမယ့်နှစ်သစ်ဟာမြန်မာနိုင်ငံအတွက်ကားမွန်တဲ့သတင်းစကားတွေကြားရမယ့်နှစ်ဖြစ်စေဖို့ကက်သလစ်အသင်းတော်ရဲ့ရန်ကုန်သာသနာပိုင်ကာဒီနယ်ယဟန်အမတ်ချားလ်စ်မောင်ဘိုကခရစ်မတ်သတင်းစကားပြောကြားခဲ့ပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်လဲတင့်မြတ်ရေးအတွက်ပြည်သူတို့ဥစည်းတိုင်းဟာငြိမ်းချမ်းရေးတန်တမန်တွေဖြစ်ကြစေဖို့ရန်ကုန်သာသနာပိုင်ချားလ်စ်ပန်ဘိုကဆုတောင်းပေးခဲ့ပါတယ်။မြောင်များစွာသောစိန်ခေါ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာစစ်ပွဲတွေအမြောက်များအိုးအိမ်ဆုတ်ခွာနေရမှုတွေရာသီဥတုဖောက်ပြန်မှုတွေကြောင့်လူအများဟာအေးချမ်းမှုကိုတောင်းတမျှော်လင့်နေကြတာကိုလည်းသူ့ရဲ့သတင်းစကားထဲမှာပြောကြားထားပါတယ်။နိုင်ငံတကာတရားရုံးမှမြန်မာနိုင်ငံတရားစွဲခံရတဲ့အကြောင်းပြင်းထန်တဲ့စကားလုံးတွေနဲ့တိုက်ခိုက်ပြောကြားခံရတဲ့အကြောင်းတွေကိုပြောထားတယ်လို့ကိုမမုံဒီစိတ်တွေရှိနေရင်ဒီအချက်ကိုပြောင်းလဲဖို့လိုအပ်နေတယ်လို့လည်းသူ့ရဲ့သတင်းစကားထဲမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူအများခံဒုက္ခခံစားနေရတဲ့အပေါ်ကဘာကစိုးရိမ်နေတဲ့ကိစ္စကိုမြန်မာနိုင်ငံအနေနဲ့နားလည်ဖို့လိုအပ်တာကိုလည်းထည့်ပြောထားပါတယ်။နိုင်ငံတကာကလည်းမြန်မာအပေါ်နားလည်ဖို့လိုအပ်ကြောင်းနဲ့မြန်မာပြည်သူတွေရဲ့စိတ်ကူးအိမ်မက်တွေကိုနိုင်ငံတကာအကောင့်ထဲပို့ပေးဖို့လိုအပ်တယ်လို့ကက်သလစ်အသင်းတော်ရဲ့ရန်ကုန်သာသနာပိုင်ကာဒီနယ်ယဟန်မတ်ချားလ်စ်မောင်ဘိုရဲ့ခရစ်မတ်နှုတ်ဆက်စကားထဲမှာပြောကြားခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းကလည်းစိန့်မယ်ရီကက်သီဒရယ်ဘုရားကျောင်းမှာခရစ်မတ်ပွဲတော်နေ့မစ္စတာတရားကိုကာဒီနယ်ချားလ်စ်ဘိုဦးဆောင်ဟောကြားပူဇော်ခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ခရစ်ယာန်အသင်းတော်ပေါင်းစုံအဖွဲ့ချုပ်တွေစုပေါင်းပြီးတော့ခရစ်တော်မွေးနေ့ဂျေဇုတော်ချီးမွမ်းခြင်းနဲ့ညစာစားပွဲကိုလည်းနေပြည်တော်မှာကျင်းပခဲ့ပါတယ်။
Christmas နေ့မှာပဲဟောင်ကောင်မှာဆူအဆန့်ချစ်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးလုံခြုံရေးတွေနဲ့ထိတ်တဲရင်ဆိုင်မှုတွေနဲ့လည်းကြုံနေပါတယ်။ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်တဲ့အထိဖြစ်ခဲ့ပြီးနောက်တစ်နေ့မှာပဲဒီမိုကရေစီကြွေးကြော်ရတဲ့အော်ပြီးကုန်တွေတွေဖြတ်ထပ်မံချစ်တဲ့ဆန္ဒပြခဲ့ကြတာပါ။အမ Manerunga, Christmas Junimaro, Sanapia Riga, Nia Romiama, Michu Sanapia Gadru, Luneriga, Neri Bonine, Picanina in Electionevare, Suasanji, Moxi Lulacuni, Yashi, Olanga, Sionoso, Kani, Manerunga, Sabio, Sanapia Dri, Contactu, Kizari, Atuala, Nianiaima, Sanapia Gijava, Yazumune, Tanyashi, Utopi, Majigo, Posa Muyame, Ubigo, Sanchi, Kakoyaga, Satin, Sanapia Warrior, Gusoy, Conalati, Shila Nipi, Shiome Lacanale, Matuya Divau, Nangay, Lulacune, Yeta Poye, Alonjo, Nene Murigo, Tijalo Letter, Sunglasses Sevo, Tausu Muri, Miyamichi, Sele Sanapia Machete Jale, Piosu Tajaraba, Menina, Kuna, Napaimaro, Hokanga, Venezuela, Sinka Hotel, Pawin, Kizari, Atuala, Nyari, Nyama, Sanapia, Nyetu, Yeta Poga, Nyeri, Bonito, Ningevare, So in Malay, Laniu, Pesu, Sanapia Gayama, Yetapoga, Urina Minija, Tri Pigavare, Yetapoye, Nere Yubonigaro, Christmas Kala, Alapia Tonicare, Miazunine, Kigari, Lepaya Niariuba, Poland Wagerava.
Australian Nangama, Sella Lani, the Domi, both Homla, Ame, Mibe and Yego, Tainamo, Dini Christmas Ni Malay, Mida Winanri Manada, Lolo Kejavare, New South Wales Pine Masuin, Sidana Winan, Tame Chiga, Mida Dune to Kuni Ninta Beni Javare, New Gasom Yu Miape, Gayuran Dama, Muya Messre, Commander to Sidalu, Sidney Mio Malay, Muya 19, Naza Yaga no CB, and Mienzo Abuja, Nasachal degree Celsius Laube, Shimelo Commander Dre, Mida Dre, Adesia, Pikevare, Dabime, A good rainbow gone by Ma Chaudu Bubin and Molly with Abjamsi Melule Kamantavare, Australia Ma Louie, two deaths of New South Wales Binema, Domi Rizal, Angie the Town of Song Shong Ebari, Say the Now and Lenny Bar, where Mida the Town Kuania Joha, Pine Doan, Lang Juani, the Domi Rigo, Tainan Boot, Josani Jayavare, New South Wales Abar, where Pine Naguma, Domi Lang Juani, the Domiga, Ni Ega, Say the Law, Jesse Song Shong Ebi, Goya Terminale, they song Ebari. Christmas boy on Nuego, Midasurin, Messenueve, Minyan Danide, Midadrigo, Windijo Scomarit Singa, Jesu Discapio Jagevare, Domi Rilani Jema, Hawaigo, Midasuna, Bampi, Kitakello, Vivan Caniare, Windijo Morris Singa, Nitigo, Josu Nire, the Tainem Mabe, Christmas Nima, Dime a Dread Lolo Nizadrigo, Jesu Genello, Dreadable Mashi Dagevare.
American than Yabe Mimavada season ago, Yavan Kunaigani Senaiti, Lidomita Sako, Kilo has Tenga Dinga Tonya, Lidomita Nasanga, Kilo has Titi Shekon Tonya, Lidomita Tonsan Ne, Kilo has Kuton Tongane, Patamana Iwama, Lilamita Tia Kuze, Kilo has Tenga Kongaruaniva, Tolan Pinuaka.
Few Americans and Yamawa is in here. Poduni Yaga training with Selechin Yanibae. Afghanistan and Nabama, Ninja, Chitis Sanapia, Mr. Kuniaku, Taliban only Pansi Torecha, the Chalu Shadu Rigapio, eh? Hirapi Nagani, Farapineu, Kacha Senatone, the Chalu Shadu, Mr. Kunione, Mene Namaima, Sato Chetal Tobi, Taliban to Uniga, Pansi Tora Chitecha, Pidu Ninja Luchamupe, Pipi and Pioguazua, Piosu Lajava, Pansi Kanadri, Piani Kingine, Piane Lumio Lai, Taliban Chiran Kosonigu, Pipi and Poy Kosoniga, Sato Chuvani, Lule, Piosu Gava. ညဉ့်ညဲ့ချီတက်သူတွေကိုတော့မနေ့ကတေသဆန္ဒရှင်၃နိုင်ခွဲလောက်ကဟီရက်ဖာဝီဂျီလမ်မောင်မှာနောက်ဆုံးတွေ့ရတယ်လို့လေဖာရာရက်တက်ဖွဲ့ပြောဝင်ရတာကဗီဒီယိုကိုပြောပါရယ်ညဉ့်ညဲ့ချီတက်သူတွေကိုဖန်ဆီးခံရမှုတွေတာလီဘန်ဖွဲ့ကတော့သူတို့လက်ချက်ဖြစ်တရားဝင်ထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပါဘူးတချို့လည်းရှာသူတွေကနောက်ပိုင်းတင်နေပြီးဖြစ်ကြတဲ့ကိုကနဲ့ဘာကက်စတိုကိ ံဖွဲ့ရအရင်တုန်းကလည်းငင်းချင်းချီတက်လို့ရှာသူအဖွဲ့ဝင်တွေကိုတခြားနေရာတွေမှာဖမ်းဆီးခဲ့ဘူးတဲ့တာဒကတွေရှိပါတယ်
တရုတ်နဲ့အမေရိကန်ကြားမကြခင်ကရရှိခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုတွေအတွက်တရုတ်သမ္မတနဲ့အတူလက်မှတ်ထိုးအခမ်းအနားလုပ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်ရရှိထားတဲ့သဘောတူညီမှုကိုမြန်မြန်အပြည့်အစုံနဲ့အတွက်သမ္မတစီဂျင်ပင်းနဲ့တွေ့တဲ့အခါလက်မှတ်ထိုးဝဲလုပ်မယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားခဲ့တာပါဇန်နဝါရီလပထမပတ်မှာနှစ်နိုင်ငံကုန်သွယ်ရေးကိုယ်စားလှယ်တွေတွေ့တဲ့အခါပထမအဆင့်ကုန်သွယ်ရေးသဘောတူညီချက်ကိုလက်မှတ်ထိုးမယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တင်စာကဒီဇင်ဘာ23ရက်နေ့ကပြောကြားထားတာပါတရုတ်နိုင်ငံဘက်ကတော့ကုန်သွယ်ရေးကိစ္စတရုတ်နဲ့အမေရိကန်ကြားအနီးကပ်ဆက်သွယ်ဆွေးနွေးနေပေမဲ့ ဆက်လက်ညှိနှိုင်းနေဆဲပဲလို့ပြောပါရယ်သဘောတူညီချက်လက်မှတ်ထိုးမဲ့အသေးစိတ်အစီအစဉ်နဲ့တခြားကိစ္စတွေကိုနှစ်ဖက်အနီးကတိုင်ပင်ဆွေးနွေးနေဆဲဖြစ်တယ်လို့တရုတ်အစိုးရပြောခွင့်ရသူကန်ဆောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါရယ်အမေရိကန်တာဝန်ရှိသူတွေဘက်ကထုတ်ပြန်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေနဲ့ပတ်သက်လို့တရုတ်အစိုးရဘက်ကဘယ်အချက်ကိုမှတိတိကျကျအတည်ပြုခြင်းမရှိပါဘူးတာဝန်ရှိသူတွေလက်မှတ်ထိုးပြီးတော့မှအသေးစိတ်ထုတ်ပြန်မယ်လို့တရုတ်စီးပွားကူတန်းဝန်ကြီးဌာနကပြောကြားထားပါရယ်
တနင်္ဂနွေတောင်ပိုင်းမှာအရသားတွေကိုတပြတ်မှုနဲ့စစ်သားနှစ်ယောက်ကိုအေးအေးယူလိုက်တဲ့အကြောင်းစစ်တပ်ပြောခွင့်ရကဒီနေ့ပဲပြောလိုက်ပါတယ်။အေးအေးယူခံရတဲ့စစ်သားနှစ်ယောက်ဟာဒီဇင်ဘာလ20ရက်နေ့မှာပဲလာရောက်ဖမ်းခံခဲ့တဲ့အကြောင်းလဲစစ်တပ်ပြောခွင့်ရသူကပြောဆိုထားပေမဲ့တိစုံသူတွေနဲ့ပတ်သက်လို့အသေးစိတ်ကတော့မပြောပါဘူး။စုံစမ်းစစ်ဆေးမှုတွေပြီးရင်တော့ဥပဒေအကြောင်းအရဆက်လက်ဆောင်ရွက်မှာဖြစ်တဲ့အကြောင်းလဲစစ်တပ်ပြောခွင့်ရသူကပြောဆိုခဲ့တာပါ။အဗ္ဒူလာ၊ဥဆိုမန်ဆိုအဆိုသူကိုတဘုံအဖြစ်မတင်ကြတဲ့အတွက်စစ်တပ်ကဖမ်းဆီးထိန်းသိမ်းပြီးစစ်ဆေးရကနေတတိပြန်မလဲလာတော့တဲ့ပေါ်နိုင်ငံတော်ဝန်မချေနှက်မှုတွေပြီးရလာတဲ့အကြီးအကျယ်ပေါ်ပေါက်လာပြီးတဲ့နောက်မှာပဲအခုလိုအရေးယူလိုက်ကြလဲဖြစ်ပါတယ်ဖက်စစ်တပ်ကတော့လက်ဆက်ညှဉ်းပန်းမှုဆွဆွဲချက်တွေကိုညှင်းဆန်ထားပြီးစုံစမ်းစစ်ဆေးမှုတွေပြီးဆုံးတဲ့အထိစောင့်ဆိုင်းမှုလည်းအများစုယူတိုက်တွန်းထားပါတယ်
ထိုင်းနိုင်ငံမှာမြန်မာနိုင်ငံကအလုံသမားတွေအလုံလုံကြတဲ့ကြက်မွေးမြူရေးလုပ်ငန်းတစ်ခုအပေါ်အတရေဖြတ်မှုနဲ့ Thai TV သတင်းတောက်တစ်ယောက်ကိုထောင်ဒဏ်နှစ်နှစ်ချလိုက်ပါတယ်တမကာဆက်ကြက်မွေးမြူရေးလုပ်ငန်းရဲ့လုပ်ငန်းဝင်အခြေအနေနဲ့ပတ်သက်တဲ့အမှုအကြောင်း Voice TV ဌာနမှအလုပ်လုပ်ခဲ့တဲ့သတင်းတောက်ဆုချနီကလွိုက်ထရီက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာကြောင့်ပြစ်ဒဏ်ချခံရတာဖြစ်တယ်လို့သူရှင်တွေကပြောပါတယ်။အင်္ဂါနေ့ကပြစ်ဒဏ်နှစ်နှစ်ချတဲ့အပေါ်တုံးလုံးမိကြောင်းနဲ့ပြစ်ဒဏ်ကိုအယူခံဝင်မယ်လို့လည်းရှင်တွေကပြောပါတယ်။2016ခုနှစ်တုန်းကတမကာဆက်ကြက်မွေးမြူရေးလုပ်ငန်းမှအလုပ်လုပ်ကြတဲ့မြန်မာအလုပ်သမားတွေကသူတို့အလုပ်လုပ်ရတဲ့အခြေအနေနဲ့ပတ်သက်လို့ထိုင်းလူခွင့်ရေးကော်မရှင်ကိုတိုင်ကြားခဲ့တဲ့အမှုအကြောင်းကိုသတင်းတောက်က Twitter ပေါ်မှာရေးသားခဲ့တာပါအလုပ်သမားတွေကသူတို့လုပ်ငန်းကိုအတရေဖြတ်တယ်ဆိုပြီးတမကာဆက်ကုမ္ပဏီကတရားစွဲတဲ့အမှုကိုဒီနှစ်ထဲမှာပဲထိုင်းတရားရုံးကပယ်ချပြီးအလုပ်သမားတွေကိုရောချိပေးဖို့လည်းအမိန့်ချခဲ့ပါတယ်သူတို့လုပ်ငန်းဝင်အခြေအနေဆိုးရတဲ့ဆိုတဲ့ဆက်ဆွဲချက်တွေကိုတမကာဆက်ကုမ္ပဏီကတော့ညှင်းဆန်ပြီးတော့သတင်းတောက်နဲ့အလုပ်သမားအရေးလှုပ်ရှားသူ20အပေါ်အတရေဖြတ်မှုနဲ့တရားစွဲခဲ့တာဖြစ်ပါတယ်ရှင်
Direct from Washington, the voice of America,
VOA. ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းနဲ့မဆူမြတ်မတို့ကပြောပြသွားတာပါရှင်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။မြန်မာနိုင်ငံရဲ့အရေးကြီးတဲ့အလဲအပြောင်းကာလငင်းချမ်းရင်းနဲ့ပြန်လည်တည်မြဲရေးရဖို့ကြိုးပမ်းနေတဲ့နေရာမှာမိသားစုစိတ်ဓာတ်နဲ့ဆောင်ရွက်ကြဖို့ကက်သလစ်ယေဟန်မင်းကာဒီနယ်ချားစ်ဘိုကခရစ်စမတ်နေ့နှုတ်ခွန်းဆက်စကားမှာတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံအပေါ်နိုင်ငံတကာကဝေဖန်ပြစ်တင်မှုတွေမှာမြန်မာပြည်သူတွေကိုထိခိုက်စေမဲ့အခြေအနေကိုရှောင်ပြီးတော့မြန်မာနိုင်ငံနဲ့မြန်မာလူမျိုးတွေရဲ့အခက်အခဲနဲ့ခံစားမှုတွေကိုနိုင်ငံတကာအနေနဲ့နားလည်မှုနိုင်ငံအုပ်ချုပ်သူတွေအနေနဲ့လည်းနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုထင်ရှားပြီးမိန့်သွားတဲ့ကက်သလစ်အသင်းတော်ရဲ့ရန်ကုန်သာသနာပိုင်ကာဒီနယ်ချားလ်စ်ဘိုရဲ့ခရစ်စမတ်နှုတ်ခွန်းဆက်အနေချုပ်ကိုကိုသားညူကပြောပြထားပါတယ
်။ကာဒီနယ်ချားလ်စ်ဘိုရဲ့ခရစ်စမတ်နှုတ်ခွန်းဆက်လွှာထဲမှာတော့မြန်မာနိုင်ငံရဲ့နိုင်ငံရေးတည်ဆောက်မှုမှာလူတိုင်းပါဝင်နိုင်စေဖို့သတင်းစကားပါထားသလိုပဲအခုလိုမျိုးမြန်မာနိုင်ငံကြီးအလှည့်ပြောင်းချိန်ကာလမှာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးကိုမိသားစုစိတ်ထက်အခြေခံပြီးတော့ဆောင်ရွက်ဖို့ကိုတိုက်တွန်းထားပါတယ်။မြန်မာနိုင်ငံကြုံတွေ့နေရတဲ့အခက်အခဲတွေအပေါ်မှာလူလူရဲ့လူလားချက်ကိုလည်းသူကအခုလိုမိန့်ခဲ့ပါတယ
်။မြန်မာနိုင်ငံဟာလည်းပဲသမိုင်းကြောင်းအလဲအပြောင်းတစ်ခုကိုကြုံတွေ့နေရပါသည်။ကြောင်များစွာသောစိန်ခေါ်မှုများကိုကြီးဆိုင်နေရပါတဲ့။တိုင်းသားလူမျိုးကြားအများမှာမပြီးဆုံးနိုင်တဲ့စစ်ပွဲများလူများအစုအပြုံ၌အိုးအိမ်စွန့်ခွာရခြင်းလူငယ်များစွာပြည်ပထွက်ပြီးတဲ့နောက်အလုလုကံရခြင်းရာသီဥတုဆိုးဝါးဖောက်ပြန်ခြင်းမျိုးကြောင့်ပြန်လည်အေးချမ်းမှုကိုလိုလားတောင်းတနေကြပါတယ်။
မြန်မာနိုင်ငံက ICJ နိုင်ငံတကာတရားရုံးမှာတရားဆက်ဆုထားတဲ့ကိစ္စနဲ့ပတ်သက်လို့လည်းကိုဘက်ကပြင်သစ်နာပြောင်းတင်နာတွေကိုပြောင်းဖို့ကာဒီနယ်ချားစ်ဘိုကတိုက်တွန်းပါတယ်။နိုင်ငံတွေအနေနဲ့တရားရက်တီလို့ရတာမဟုတ်ဘဲနဲ့နိုင်ငံတကာနဲ့ဆက်ဆက်ဖို့နိုင်ငံတကာနဲ့ပူးပေါင်းအဖြေရှာဖို့လိုမယ်လို့လည်းမင်းခဲ့ပါတယ
်။ကဘာကမြန်မာနိုင်ငံကိုတည်တဲ့ပုံစံမှာကွဲပြားနေပါတယ်။မြန်မာနိုင်ငံကိုနိုင်ငံတကာကတရားရုံးမှာတရားစွဲခဲ့ပါတယ်။ပြင်းထန်တဲ့စကလုံးတွေများနဲ့နိုင်ငံတော်ကိုတိုက်ခိုက်ခဲ့ပါတယ်ခရစ်စမတ်ဟာနောက်တရရနဲ့အချင်းပြောင်းလဲဖို့ရန်အတွက်နှိုးဆော်လျက်ရှိပါတယ်ကျွန်တို့မှာမုန်တီးစိတ်ရှိပါကထိုအချင်းကိုပြောင်းလဲဖို့ရန်အတွက်လိုအပ်နေပါတယ်ဖျားသခင်ကိုတော်လည်းကောင်းလူသားအချင်းချင်းကိုတော်လည်းကောင်းကျุလွန်ပြမမီခဲ့တဲ့အမှားများရှိပါကနောက်တရဖို့ရန်အတွက်လိုအပ်ပါတယ်မြန်မာနိုင်ငံမှာလူများဒုက္ခခံစားနေရတဲ့အပေါ်ကဘာကစိုးရိမ်ပူပန်တာကိုမြန်မာနိုင်ငံအနေနဲ့နားလည်ဖို့ရန်အတွက်လိုအပ်ပါတယ် Piatanago, Yin Chanzuane, Chi Shimbiro, Piatanaye, Tayamu, Dan, Kanzani Aretunia, Nia Ingo, Pianleboyan, Lu Apare, Chindima, Kavaga, Yamanango, Pumulebe, Naleboyan, Lu Apare, Nangatakunine, Yamananganga, Mimi, Lungchon Yedre.
ကျလို့အပ်တဲ့အစီအမံများရှိပါတယ်မြန်မာနိုင်ငံပေါ်မှာနိုင်ငံတကာထားတဲ့သဘောထားအမြင်နဲ့ပတ်သက်ပြီးတော့လေမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီရေရုံးကန်လှုပ်ရှားနေရတဲ့အပေါ်မှာဆန္ဒနားလေကြဖို့ကာဒီနယ်ချားစ်ဘူးကမြစ်တာရဲ့ခံပါတယ်နိုင်ငံတကာရဲ့ထိုးနှက်ချက်တွေဟာမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေအတွက်ဆိုးကျိုးတွေပဲဖြစ်လာလိမ့်မယ်လို့လည်းသတိပေးသွားပါတယ်မြန်မာနိုင်
ဒီလိုမျိုးတွေကိုထက်တွေ့ခြင်းမရှိဘဲနဲ့ပိတ်ဆို့အေးအေးယူမှုများဟာမြန်မာပြည်သူပြည်သားများအပေါ်ကဘာကသားတဲ့စေတနာကို
မှန်ကန်စွာအတိတ်ပဲကောက်ယူနိုင်လိမ့်မယ်မဟုတ်ပါဘူးမြန်မာလူမျိုးတွေရဲ့ဘဝမြန်မာလူမျိုးတွေရဲ့ခံစားမှုကိုနိုင်ငံတကာအနေနဲ့နားလည်ပေးကြဖို့ကာရီနယ်ချားစ်ဘုတ်ကတိုက်တွန်းတဲ့ဒီခရစ်မတ်နှုတ်ခွန်းဆက်လွှာကိုမြန်မာလူရောအင်္ဂလိပ်လူပါမင်ကြားခဲ့တာဖြစ်ပါတယ်ကိုလွန်သွားပြီဖြစ်တဲ့ကုလသမဂ္ဂဒွေးမှုချုပ်ဟောင်းကိုဖီအနန်လူမျိုးမြန်မာနိုင်ငံကိုစာနာနားလည်မ
ပေါ်တည်ပြီးတော့ယုံကြည်မှုပြန်လည်တည်ဆောက်ခြင်းပြန်လည်တည်မြဲရေးတွေကိုလုပ်ရမယ်ဆိုပြီးတော့မိန့်ဆိုသွားပါတယ်ခင်ဗျာ
ကိုသားညောင်းပါရှင် VOA မြန်မာပိုင်းကနေပို့ထုတ်တဲ့ညဘက်သတင်းတွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုတော့ချင်းပြည်နယ်ထဲမှာ Christmas ပွဲတော်မဆင်နွှဲနိုင်တဲ့သတင်းတင်ပြချင်ပါတယ်ချင်းပြည်နယ်ပလဲဝါမြို့နယ်မှာညမထွက်ရအမိန့်ထုတ်ပြန်ထားတာကြောင့် Christmas ပွဲတော်မကျင်းပနိုင်တဲ့အပြင်ဒေသခံတွေရဲ့စာဝတ်နေရေးကိစ္စရပ်တွေအတွက်ပါထိခိုက်နေရတယ်လို့ဒေသခံတွေကပြောပါတယ်ဒေသရင်းမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲတွေကျင်းပနေတာကြောင့်ပြည်သူလူထုရဲ့လုံခြုံရေးအတွက်အခုလိုညမထွက်ရအမိန့်ထုတ်ပြန်ထားတာဖြစ်ကြောင်းချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်အပြည့်ဆုံးကတော့ VOA မြန်မာပိုင်းတင်ထောက်ကိုသက်နိုင်ကပြောပြထားပါတယ
်ရှင်းပြနေပလဝတ်မြို့နယ်မှာလုံခြုံရေးတာဝန်ယူမဲ့သူမရှိတာကြောင့် Christmas ပွဲတော်ကိုမလုပ်ရဘူးလို့ပလဝတ်မြို့နယ်က Christian ဘာသာရေးဓမ္မဆရာ Moses ကပြောပါတယ
်ညမထွက်ရအမေမထွက်တော့ကျွန်တော်အတွက်ကတော့လုပ်ဖို့အဆင်ပြေလို့ဘာလို့လဲဆိုတော့ညမှာကျွန်တော်ကလုပ်မယ်ဆိုတော့ကိုယ့်ဟာကိုလုံခြုံရေးတာဝန်ယူရမယ်ဆိုတော့ကျွန်တော်ကကိုယ့်ဟာကိုလုံခြုံရေးတာဝန်ယူနိုင်တော့လုပ်ဖို့အဆင်ပြေလို့ပါအရင်ကလိုကြီးကြီးကကကြီးတချင်းနဲ့ဘာလို့ညဖက်တော့ဘာလို့တချင်းဆိုတာတော့မရှိဘူးမြေလေသမင်းကျွေးတာတော့ပဲရှိတယ်ပုံမှန်အပြောခရစ်စမတ်ပို့ဆိုတော့နှစ်ရက်အထိကျင်းပရတယ်ဆရာတော့တချို့ညမှာ၃ရက်အထိဒီဇင်ဘာ24ရက်25ရက်26မှာကျွန်တော်ကခွင့်ခွာကြတာဆရာကြီးဆိုတော့ကျွန်တော်ကဒီဇင်ဘာနဲ့ဒီဇင်ဘာ24ကအစ်တေရောက်တယ်25ရက်ကပွေးကျင်းပတယ်25ညလေးတချင်းဆိုတော့26မှာကျွန်တော်ကကိုယ့်အင်ကိုအစ်တေကပြန်ကြကုန်တာပေါ့ဆိုတော့ကျွန်တော်ကဒီနေ့ကအဲ့လိုလုပ်မယ်ဆိုတော့လုံဆုံးရက်ကဘယ်သူမှမယူပြီးတော့ကျွန်တော်ကမလုပ်ရဘူးပေါ့ဆရာကြီး
ပလဝမ်မြို့နယ်မှာခရစ်စမတ်နေ့ပျော်ဝေးရှင်ပွဲတွေကိုမနေ့ကအထိပျော်ရှင်စွာကျင်းပကြပေမဲ့အစိုးရတပ်နဲ့ခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပေါ်ပြီးနောက်ပိုင်းမှာညမထွက်ရအမိန့်ထုတ်ပြန်ထားသလိုအင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရတာဖြစ်ပါတယ်။အခုလိုညမထွက်ရအမိန့်ထုတ်ပြန်ထားတာဟာဘာသာရေးပွဲတော်တစ်ခုတည်းကိုထိခိုက်တာမဟုတ်ပဲပြည်သူလူထုရဲ့စာဝတ်နေရေးတွေကိုလည်းထိခိုက်စေတာကြောင့်အစိုးရအနေနဲ့ပြန်လည်သုံးသပ်သင့်တယ်လို့ချင်းလူခွင့်ရဲ့အဖွဲ့ကကိုတေးရကပြောပါတယ်
။ဘလို့ပြောရမလဲအဲ့ဒီဘာသာရေးအခုလမ်းတပင်တစ်ခုထည့်ခိုက်တာမဟုတ်တော့ပဲနဲ့အခုသူတို့အာဆာဝနေစတာခွေတဲ့အနေမှာလည်းသူတို့အများကြီးထိခိုက်တယ်ပြီးတော့အာအဒီယက NGO ဒီ NGO ဒီအလုပ်လုပ်တဲ့ချိန်မှာလည်းအများကြီးထိခိုက်တယ်လို့ internet ဒီဖြတ်တောက်တဲ့ဥစ္စာကြတော့ဟုတ်တယ်ကျွန်တော်တို့အာဘယ်လိုပြောရမလဲအပြင်နဲ့သူတို့လေဝမြန်နဲ့အပြင်နဲ့သူတို့အဆက်တွေဖြတ်တောက်တဲ့သဘောဖြစ်တယ်ပြီးတော့အဲ့ဒီဒေတာခိုင်ရဲ့အရှိနေအဖြစ်ပြက်ဒီတင်းမောင်ချတဲ့ဘောလည်းဖြစ်တာပေါ့တော့ဒါကဘုံမှာမဖြစ်တင်တယ်ရပဲပြီးတော့ဖြစ်နေလို့ရှိရင်ခုအဲဒီညမထွက်ရမြင်လို့ပြန်ပြီးတော့အစိုးရဖက်သုံးသပ်ဖြစ်တင်တယ်အဲ့ဒီ treatment သူတို့ညမထွက်ရမြင်ကြောင့်အခုလုံချုံရပို့ပြီးတော့ဘလို့အတာချက်ဖြစ်တယ်ပေါ့နော်ပြီးတော့ဒါဖြတ်ညမထွက်ရမြင်ကြောင့်ဘာဒီပို့ပြီးချိခိုက်တယ်ပေါ့နော်အဓိကဒီဆိုင်ခံတွေရဲ့ဇာဝဉေးချက်ပို့တဲ့ထုတ်ရှားတဲ့နေရာမှာအများကြီးချိခိုက်တယ်အဲ့ဒါပြန်ပြီးတော့အစိုးရနဲ့သုံးသပ်
အခုရပိုင်းအတွင်းပလောဝမြို့နယ်ဖက်မှာဆူရတက်တဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်ဖြစ်ပေါ်နေသလိုပြည်သူလူထုရဲ့လုံခြုံရေးအခြေအနေကလည်းဆိုရင်ရတာကြောင့်ခရစ်စမတ်နေ့အထိမ်းအမှတ်မလုပ်ကြတာဖြစ်ပြီးဘာသာရေးကိုကန့်သတ်ထားတာမဟုတ်ဘူးလို့ရှင်းပြနေဆူရဖွဲ့ရဲ့ပြောခွင့်ရစေဘင်သာရေးဝန်ကြီးဦးစိုးထိပ်ကပြောပါတယ်
ဟုတ်ဟိုဟာ
ကကျွန်တော်ကဘလဝကပုံမှန်144ထုတ်ထားတယ်ဆရာနင်းရလဲမေးချင်ဘူးမနေ့ကဒီနေ့ကအရင်ရက်တွေကတောက်လျှောက်ကတိုက်ပွဲတွေဖြစ်နေလေအဲတိုက်ပွဲဖြစ်တဲ့နောက်ရရင်နဲ့လေရင်နဲ့ပါပြစ်တဲ့ခတ်အဆင်တွေဖြစ်တယ်ဆရာလုံးကြုံရေးကတော်တော်ကမကောင်းတာဖြစ်တယ်အကကြောင့်ဖြစ်နေဆရာနေ့လေပိုင်းကတော့နေ့လေပိုင်းကတော့ချင်းပါလိုက်ရတာပေါ့နော်ညပိုင်းကတော့ကျွန်တော်ပုံမှန်144ထုတ်ပြီးတော့မနေ့6ည6မထွက်ရအမေလေးလောက်ထားတယ်ဆရာဒါပြည်သူလူထုရဲ့လုံးကြုံရေးအတွက်လောက်ထားတာဖြစ်တဲ့အတွက်အဲအကကြောင့်ဖြစ်ပါလားဘာသာရေးကိုကတ်တတ်တာမဟုတ်ဘူ
းရှင်းပြနေပလာဝဲမျိုးနဲ့အတွင်းမိုင်းပေါက်ကွေးမုံတွေရှောင်းမြောင်းပြစ်ခတ်မှုတွေအပြင်လက်နက်ကင်တွေရဲ့ဖန်စီခွဆုံခံရမှုတွေရှိလာတဲ့နောက်နိုဝင်ဘာလ9ရက်နေ့ကနေဇန်နဝါရီလ9ရက်နေ့ထိနှစ်လတက်တန်ရှိတဲ့ညမထွက်ရအမင်းကိုထုတ်ပြန်ထားတာဖြစ်ပါတယ်ရှင်းပြနေမှာညမထွက်ရမင်းနဲ့လုံခြုံရေးချိန်နေတဲ့ကြောင်းဒီနေ့မှာခရစ်စမတ်ပွဲတော်ကိုကျင်းပခွင့်မရပေမဲ့နောက်လာမည့်နှစ်တွေမှာကျင်းပခွင့်ရအောင်တက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့လှုံ့ဆော်ပေးစေချင်တယ်လို့ခရစ်ယာန်ဘာသာရေးဓမ္မဆရာမောဆက်ကပြောပါတယ
်။ကိုတက်နိုင်တရင်ပေးဖို့တော်တော်ပါရှင်။ခုတော့ရခိုင်ပြည်နယ်ဖက်မှာလှဝကအရာရှိတွေအဖမ်းခံရတဲ့တရင်တင်ပြချင်ပါတယ်။ရခိုင်ပြည်နယ်ဗုဒ္ဓတော်မြို့နယ်တောင်ပဇာစခန်းမှာတာဝန်ထမ်းဆောင်နေတဲ့လှဝကလက်ထောက်ညွန်ကြားရေးမှူးတဦးနဲ့လက်ထောက်အရာရှိနှစ်ဦးတို့ကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကမနေ့ကဖမ်းဆီးသွားခဲ့တယ်လို့ပြည်နယ်လှဝကတာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။ဘယ်အဖွဲ့ကဖမ်းဆီးသွားလဲဆိုတာအတည်မပြုနိုင်နေပေမဲ့အေးရခိုင်လက်နက်ကိုင်အဖွဲ့ကတော့ဒီဖြစ်စဉ်ကိုမြင်မြန်ထားတယ်လို့ဆိုပါတယ်။ PO အညမာပိုင်းတရင်ထောက်နိုင်ကုန်အိမ်ကအခုလိုတရင်ပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ဗုဒ္ဓတော်မြို့နယ်တောင်ပစာနယ်မြေစခန်းမှာတာဝန်ကျတဲ့အလုပ်သမားလူဝေမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကလှဝကရာရှိ3ဦးကိုဒီဇင်ဘာ24ရက်နေ့ညနေပိုင်းမှာအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကနေဖမ်းဆီးသွားကြောင်းရခိုင်ပြည်နယ်လှဝကဦးစီးမှုညွန်ကြားရေးမှူးဦးအောင်မင်းကပြောပါတယ
်ဟုတ်ပါတယ်ဗုဒ္ဓတော်ကနေပြီးတော့တောင်ပစာကိုသွားတဲ့အသွားမှာဖမ်းဆန်းတော့ကျွန်တော်ဟိုကနေစာမှာခေါ်သွားတော့တောင်ပစာရဲ့နေရာသွားတယ်ဒီမှာကြောင်းလာတာမဟုတ်ဘူးကနေမကောင်းလို့ခွင့်ပေါ်ပြီးစိတ်ကူပြီးတော့ပြန်လာတဲ့ရာကြီးပါတင်မျိုးအောင်ပါရထောက်ညကြရင်နောက်ကျတဲ့မြောက်ကတော့အငယ်ပါကြလက်ထောက်လောက်ဝါကနေရပ
ါဖန်စီခံရတဲ့သူတွေကတော့လောက်ဝကလက်ထောက်ညကြရင်မူဦးတင်မျိုးအောင်လောက်ဝကလက်ထောက်ဦးစီမူဦးမျိုးဆွေဦးနဲ့လက်ထောက်လောက်ဝကဦးစီမူဦးအောင်ဖြိုးကျော်တို့တဦးဖြစ်ကြောင်းသူကဆိုပါတယ်ဗုဒ္ဓတော်မြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကလောက်ဝကရာရှိ3ဦးလိုက်ပါလာတဲ့ဆက်လေဗုဒ္ဓတော်မြို့ကထွက်ကြောင်းရည်ရွာဘက်မှာဖမ်းခံရတာလို့ပြောပါတယ်
တော်ပဇာကနေတူလောင်းနေရငေတမ်းရောက်လာပြီးတော့ပုတ်ကြည့်တော့လာကြည့်တယ်တို့တော်ပဇာကိုညနေ9:00 3:00 လောက်ဆိုရင်တော်ပဇာကိုဆက်လေနဲ့ဆက်တော့ကြတာဒီပုတ်ကြည့်တော့လည်း9:00 3:00 လောက်ရှိနေတယ်လေအဲ့ဒီစိုက်ချေရောနဲ့ကြောက်ရောဆိုတာရောနေရရှိတယ်အဲ့ဒီအနာကနေပေါ်တော့တယ်လို့ပြောတယ်အဲ့ဒီနေရာကလေးကနေတဲ့ဒီနေကိုမပိုင်ဘူးရေချားဆောင်ပဲပိုင်တာ
ဆက်လေမှာခီးတဲ့စုစုပေါင်း18ဦးပါရှိပြီးအမည်မသိလက်နက်ကန်ဖွဲ့ကနေလဝကရာရှိ3ဦးကိုဖမ်းဆီးပြီးဆက်လေကိုတော့ပြန်လွှတ်ပေးခဲ့ပါတယ်နိုင်ငံဝန်ထမ်းတွေအခုလိုဖမ်းခံရတဲ့ဖြစ်စဉ်ပေါ်မှာရခိုင်ပြည်နယ်လှဝကဦးစီးမှုညွန်ကြားရေးမှူးဦးအောင်မင်းကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဝန်ထမ်းဖြစ်တာနဲ့အညီပေါင်းကြရတာဝန်ပေးရပါတယ်ဒီပေါ်မှာတော့ဗောညာအားဖြင့်အဲဒါအနေနဲ့ထိကြောက်တာမျိုးတော့ရှိသေးစင်တာပါနောက်အခုလိုမျိုးဆန္ဒမျိုးလည်းမရှိသေးခြင်းဘောကသာပါပဲ
ဖမ်းဆီးထားတဲ့ဖွဲ့ဟာအေးရခိုင်လက်နက်ကဖွဲ့ကလို့ဒေသခံတွေကယူဆပြောဆိုနေကြပေမဲ့အေးပြောခွေရခိုင်တူခါကတော့ဒီဖြစ်စဉ်ကိုမေးမြန်းထားစေလို့ဆိုပါလေ
။အဲ့ဒီဥစ္စာကအင်တာနက်ပေါ်မှာတော့ကျွန်တော်လက်တွေ့တယ်။ကျွန်တော်အဲ့ဒီမှာကျွန်တော်တို့ဒီရုံးချုပ်ကိုလှမ်းပြီးတော့မေးထားတယ်ဗျ။ကျွန်တော်ရှိတယ်မပြန်လာသေးဘူး
။လောက်ကရာရှိ3ဦးဖမ်းဆီးခံထားရကြောင်းအတည်ပြုချက်ရရှိပေမဲ့ဘယ်ဖွဲ့ကဖမ်းဆီးသွားတယ်ဆိုတာတိတိကျကျထုတ်ပေါ်ပြောဆိုနိုင်ခြင်းမရှိသေးပါဘူး။ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကာလအတွင်းဌာနဆိုင်ရာဝန်ထမ်းတွေဖမ်းဆီးမှုတွေခံရသလိုအရသားတွေကလည်းအေအဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးခံရမှုတွေကလည်းများပြားနေပါတယ်။မနေ့ကလည်းရခိုင်ပြည်နယ်မင်းပြားမြို့နယ်ဥပုံတောင်ရွာနီးကြောက်တော်မြို့နယ်စင်အိုးချံရွာနဲ့ပလဝမြို့နယ်နုံဘူးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေပြောခွေရခိုင်တုခကပြောပါတယ်ခင်ဗျာ။
ရှိခိုင်ပြည်နယ်ထဲမှာလာဝကအရာရှိ3ဦးအဖမ်းခံထားရတဲ့ဆိုတဲ့သတင်းကိုနိုင်ကွန်အိမ်ကမေးမြန်းတင်ပြတော်လာပါရှင် VOA မြန်မာပိုင်းကနေပို့ထုံးနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်သောတာရှင်များရှင်အခုလိုခြံအေးတဲ့ Christmas နဲ့နှစ်တကူရာသီအတိုင်း Christmas တခြင်းတွေရာသီဖွဲ့တဲ့တခြင်းတွေနဲ့ VOA ကတင်ဆက်ပေးနေကြမို့ဒီကနေ့မှာတော့ Paul McCartney ဆိုထားတဲ့ Wonderful Christmas ဆိုတဲ့တခြင်းနဲ့ထုတ်လွှင့်ပေးကြပါတယ်နားဆင်ပါရှင
်The mood is right, the spirit's up, we're here tonight, and that's enough, simply having a wonderful Christmas time, simply having a wonderful Christmas time.
song. The feeling's here, that only comes this time of year. Simply having a wonderful Christmas time. Simply having a wonderful Christmas time. The choir of children sing their song.
ထုတ်လွှင့်ပေးလိုက်တဲ့သတင်းလက်ဆောင်ကိုတော်တော်ရှင်တွင်နှစ်ခြားကြားလိုက်မယ်လို့မျှော်လင့်ပါရရှင်။တော်တော်ရှင်များရှင်VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကငါချင်းထုတ်လွှင့်ပေးနေပါရယ်။VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကငါချင်းထုတ်လွှင့်ပေးနေပါရယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6:00ကနေ9:00အထိတိုင်းဒိုမီတာ32လေးဆယ်80အဖြင့်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ကနေ9:00အထိအစီအစဉ်ကိုတော့တိုင်းဒို89 95မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့တိုင်းဒို19 25 30မိနစ်စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပ
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ25ရက် Christmas ညချမ်းဗုဒ္ဓဟူးနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာဥကျော်ဆန္ဒရဲ့မြမအရေးသုံးသက်ချက်နဲ့အာကစားသတင်းလွှာကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။တခါအခုလိုဆောင်းဝါးဒီမှာရင်သွေးငယ်လေးတွေကိုအေးအေးမြဖျားနာနဲ့ဝမ်းပြက်ဝမ်းလျှော်ယောဂါမဖြစ်အောင်ဘလို့ပြုတ်မုန်နေထိုင်သင့်ပါသလဲဆိုတဲ့အစီအစဉ်မှာကြာမှာကတော့
ဒီနေ့ထွေးထွေးထားဖို့ပေါ့နော်။အက်စမာကလေးတွေအက်စမာပြန်ထားကြတာပေါ့။နောက်တစ်ခုကဝင်းရှောဝင်းပြက်တွေဖြစ်ကြတယ်။အဲ့တော့တန်ရှင်းတဲ့စားစာတွေစားကြဖို့လက်ရှိကြဖို့
ကလေးအထုကုဆရာဝန်ကြီးတွေကိုမင်းမြန်တင်ပြထားတဲ့ဆောင်းရံရှောင်းရံအချက်တွေကိုကျမ်းမာရေးကဏ္ဍမှာအပြည့်စုံကြားကြမှာပါ။အခုတော့ ICJ ကရယူတဲ့တင်ကန်းစာဆိုတဲ့ကောင်းစင်နဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသက်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်။ ICJ ကနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံရဲ့ရှောက်ထားမှုကိုရင်ဆိုင်ရတဲ့အတွက်မြန်မာနိုင်ငံအပေါ်ထိခိုက်နှိမ့်နာမှုတစုံတရာရှိသည့်ဖြစ်စေမရှိသည့်ဖြစ်စေဒီကိစ္စဟာမြန်မာနိုင်ငံအတွက်သာမကနိုင်ငံတကာအသက်ပါတမိုင်းတွင်ရင်မဲ့ကိစ္စတရားဖြစ်တဲ့ဆိုရင်မားမယ်မဟုတ်ပါဘူး။ဒီလိုအရေးပါတဲ့ကိစ္စကနေမြန်မာနိုင်ငံအနေနဲ့ဘလို့တင်ကန်းစာမျိုးရယူတင်ပါတယ်လဲ။မတ်ခင်ဖြူရဲနဲ့ဥကျော်စာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ဥကျော်ရနာရေ2019ကတော့ကုန်တော့မယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တစ်နှစ်တာကာလတစ်လျှောက်လုံးမှာအရေးကြီးတဲ့အခြေအနေတွေဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုပြန်ပြောင်းကြည့်မယ်ဆိုရင်ကျွန်တော်ထင်တယ်အခုနောက်ဆုံးဖြစ်ခဲ့တဲ့ဒီ ICJ မှာကမ်ဘီယားနိုင်ငံကမြန်မာနိုင်ငံကိုတရားစွဲတဲ့ကိစ္စဖြစ်လိမ့်မယ်လို့ထင်တာပဲရှင
်ဟုတ်ပါခင်ဗျအရေးကြီးဆုံးဖြစ်ရပါပဲ2019ခုနှစ်အတွင်းမှာတရားစွဲတယ်ဆိုတာတဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုဟန်တာပြဖို့အတွက် ICJ ကိုဆောက်လဲတယ်လာရတဲ့ application တင်တယ်ဆိုတဲ့သဘောလို့ယူဆရမှာဖြစ်ပါတယ်
ဒါ request လုပ်တယ်ပေါ့သူတို့တ
ော့ request လုပ်တယ်ဆိုပြီးတော့မိတာရခန့်လျှောက်ထားတယ်လို့ဆိုပါတယ်အရေးကြီးတာဘာကြောင့်လဲဆိုတော့မြန်မာကရောကမ္ဘာကရောစိတ်ဝင်စားဆုံးသတင်းလည်းဖြစ်တယ်နောက်ပြီးတော့21ရာစုကပထမဆုံးတွေ့လာရတဲ့စိန်ခေါ်မှုဆိုရင်လည်းဖြစ်တယ်နောက်ပြီးဒီအဆုံးဖြတ်ဒီကိစ္စကိုဒီနေ့ဒီအချိန်မှာပြီးသွားပြီမဲ့နောက်ခေတ်မှာအစဉ်အဆက်တို့ကူကားလာကြနိုင်မယ်ဘက်ကနေကဖြစ်ခဲ့တဲ့မြန်မာနိုင်ငံနဲ့ဂမ်ဘီယာကိစ္စမှာဘယ်လိုဆုံးဖြတ်ခဲ့ရပါလဲဆိုတော့တကယ်စီရင်တုံးပေါ်တဲ့အစဉ်အလာတစ်ခုလည်းဖြစ်သွားမှာဖြစ်ပါတယ်အထူးသဖြင့်ဒီကိစ္စအရေးကြီးလာတော့ဒေါအောင်ဆန်းစုကြည် grant တော့ရောက်ပြီးတော့ခြေပဆောက်လဲရဆိုတဲ့ခါမှာလည်း
အများပို့ပြီးစိတ်ဝင်စားလို့ရသွားတယ်နောက်ဆိုမြန်မာနိုင်ငံအတွက်ကဒီ case ကဒါတတော်ကိုအရေးကြီးတဲ့ကိစ္စတစ်ခုလို့ပြောရမှာပဲလေ။ဘာပဲဖြစ်ဖြစ်ဒါလူခွင့်ချိုးဖောက်မှုတွေရင်စစ်ဆိုးရလက်ထက်တွေအစဉ်ဆက်ရှိခဲ့ရဆိုပေမဲ့ဒီနိုင်ငံတကာတရားရုံးတစ်ခုမှာကိုယ်တိုင်ဝင်ပြီးတော့ဒါပြန်ပြီးတော့ခုခံခြေဖာလျှောက်လဲရတယ်ဆိုတဲ့အစဉ်ကိုရောက်လာတဲ့အခါကျတော့ဒါမြန်မာနိုင်ငံအတွက်လည်းတတော်ကိုအရေးကြီးတဲ့ကိစ္စတစ်ခုလို့ထင်ပါတယ
်။ဟုတ်ပါတယ်စိတ်ကိုအရေးကြီးတဲ့ကိစ္စပါမြန်မာနိုင်ငံမှာဒီလူမျိုးဖြစ်နေတာကလည်းပဲပြည်တွင်းကသာသိနေကြရဲဦးနိုင်ငံတကာကပြောလာပြီးဒီကိစ္စနဲ့ပတ်သက်လို့သာကဘာကြီးဖြစ်သွားတယ်ဆိုတဲ့ခါကျတိတ်အကြီးရဲ့ကိစ္စဖြစ်ပါတယ်အဲဒါကြောင့်လည်းမြန်မာပြည်သူတွေလည်းတိတ်အလေးနဲ့ထားရတွေ့ရပါတယ
်ဟုတ်ကဲ့ဂမ်ဘီယာဘက်ကနေပြည်တော်မှာစပြီးတော့ဒါမြန်မာနိုင်ငံကဒီဂျနိုဆိုက်ကွန်ဗင်းရှင်းပေါ့နော်လူမျိုးတုံးတက်ဖြတ်မှုဆိုင်ရာပြည်ရင်စာချုပ်ကိုချိုးပေါက်တယ်ဆိုတော့ဆွဆွဲချက်နဲ့စပြီးတော့တရားရုံးမှာတင်ပြလိုက်ပြီးတဲ့နောက်ပိုင်းမှာအပြန်အလှန်ခြေပတ်တာတွေဒီသဟိတ်ကခုံရုံးမှာဒီလာတဲ့မှာပဲပေါ့နော်ကျမတို့တွေ့မြင်ခဲ့ရပြီဆိုတော့ဒီဂျာနာပွဲဥကျော်ဆန္ဒကိုယ်တိုင်လည်းတွားပြီးတော့တင်းယူခဲ့ရဆိုတဲ့အခါကျတော့ဒီဂျာနာပွဲမှာအတိကပေါ့နော်သူတို့နှစ်ဖက်လျှောက်လဲချက်တွေအတိကအချက်ကလေးတွေပေါ့ကျွန်တော်တို့မှတ်သားစရာလေးဗာလေးတွေ့တုံ့တက်မိလေ
ပထမနေ့ကတော့ဂမ်ဘီယာဘက်ကသူတို့မြေတရားခံလျှောက်ထားတယ်အတိကသူတို့လူချင်းတာကတော့သူတို့ခေါ်တဲ့ရိုဟင်ဂျာမွတ်စလင်တွေလူမျိုးတုံးသက်ဖြတ်မှုခံရမဲ့အနေအချက်အောင်နေတယ်စိတ်ကိုအရေးတကြီးလွှမ်းနေတယ်အဲ့ဒါကိုတားပြပါဆိုပြီးတော့လောလောဆယ်မှာမဖြစ်အောင်ဆိုပြီးတော့ provisional measures လို့ခေါ်တာပေါ့လေ။လက်လောလိုက်နာဆောင်ရမယ့်ကိစ္စတွေကိုတရားရုံးကအမိန့်ထုတ်ပြီးတော့တားပြပါဆိုတာကိုဒါပထမအဆင့်သူတို့ရဲ့ဆောက်ထားချက်ဖြစ်ပါတယ်။အဲသူတို့ရဲ့ဆောက်ထားချက်မှာအဓိကကတော့ဒီလူတွေဟာအန်ဒီယတကယ်ကြောက်နေရဲ့ဆိုတာကိုသူတို့သရုပ်ဖွာတော့ဘလို့သက်ခဲ့တယ်ဘလို့ဖြစ်တယ်ဆိုတာတကယ်ပဲလူတွေသဘောပေါက်သွားအောင် convince ဖြစ်သွားအောင်ဟောထောက်ထားရင်သူတို့တင်ပြပါတယ်။အဲဒါကမြန်မာနိုင်ငံဘက်ကအဓိကဆောက်ထားချက်ဖြစ်ပါတယ်။အဲဒီကြောင်ဒီကိစ္စမှာ
မြန်မာနိုင်ငံကိုအဲ့လိုဆက်မဖြစ်အောင်တားပေးပါဆိုရသလိုလိုအပ်ချက်တွေကိုထောက်ပြပြောတာတာဘူးဖြစ်ပါတယ်။ဒါကံပြဘက်ကအဓိကတင်ရပထမနေ့မှာပထမနေ့မှာကျွန်တော်ဒုတိယနေ့ကျတော့မြန်မာဘက်ကတာကိုခုခံချေပါတာကိုကျွန်တော်လည်းတွေ့ရကျွန်တော်လည်းတော်တော်များများတော့ဒီကိစ္စအယူဟိုတင်ပြခဲ့သေးတာပဲဒါပေမဲ့ပြန်ပြီးတော့ဟိုပြန်
ရပ်တဲ့ဘောလီပေါ့ပြန်ပြီးအနည်းချက်လုပ်တဲ့ဘောလီပေါ့နော်ဆိုတော့မြန်မာဘက်ကဘယ်လောက်ခံနိုင်မှာမဟုတ်လျှောက်တဲ့ခဲ့တာတွေ့ရတယ်တကယ်တော့ဂမ်ဘီယာဘက်ကတင်ပြတယ်လူခွင့်ရေးချိုးဖောက်မှုတွေဟာတော်တော်များများမငြင်းနိုင်တဲ့အချက်တွေပါကျွန်တော်သတင်းတွေမှာလည်းမကြာခဏလုံနေကြတဲ့ကိစ္စတွေဖြစ်တယ်ကုလသမဂ္ဂ FM မှာလို့ခေါ်တဲ့အဲဒီ facts finding mission ဖြစ်တဲ့ရှာဖွေရဲ့အစည်းအဝေးခဏလေးအများကြီးထွက်ထားတဲ့ကိစ္စဆိုတော့ဂမ်ဘီယာဘက်ကအဲ့ဒါတွေကိုပဲအဓိကကိုကပီးတင်ပြသွားပါတယ်မြန်မာဘက်ကလည်းအဲ့ဒါတွေကိုအကုန်လုံးမဟုတ်ခဲ့ဘူးလို့ဇွတ်မကျင်းပါဘူးတကယ်ညင်းလို့လည်းပဲအဓိပ္ပာယ်ရှိမှာမဟုတ်ဘူးသူတွေလည်းသိကြမှာပဲ ဆိုတော့ဟုတ်တယ်ဒီကိစ္စတွေမှာဒီလိုဖြစ်ခဲ့တာတွေရှိတယ်သို့တော်လည်းပဲဒီကိစ္စတွေဒီဂျင်နိုဆိုက်ဒ်လူမျိုးတုံးစက်ဖြတ်ဖို့ရွေးချယ်မရှိဘူးဆိုတော့သူတို့ဥပဒေကြောင့်ရခုခံချေပါတဲ့ကိစ္စတရားဥပဒေကြောင့်ဖြစ်တယ်နံပါတ်၁ရွေချယ်မရှိဘူးနံပါတ် ၂ ဒါဟာဟျူမနီတေရီယန်ခရိုင်းစ်ဖြစ်တယ်လူတွေကိုအစုလိုက်တိုင်းမောင်းထုတ်ဖို့ကြိုးစားခဲ့တာတွေရှိတယ်ရစမှုတွေကျူးလွန်နေတယ်ဒါပေမဲ့လူမျိုးတုံးစွာမဟုတ်ဘူးနောက်တစ်ခုသူတို့စိန်ခေါ်တာကတော့ဂမ်ဘီယာနိုင်ငံမဆောက်ထားသင့်ဘူး
မြန်မာနိုင်ငံရဲ့လူအကြံဂမ်ဘီယာဒုက္ခရောက်ရတဲ့နိုင်ငံမဟုတ်ဘူးဒါအိုအိုက်စီပျောက်ပေးလို့သူတို့ဆွဲဆိုနေတာဖြစ်တဲ့ဆိုပြီးတော့ဟိုဘက်ကလူတွေနဲ့အမှုပေါ်တော့အောင်ပေါ်လေအဲ့လိုသဘောမျိုးဥပဒေကြောင့်ကိုအခြေခံပြီးရှောက်လဲတာတွေ့ရပါဘူး။
OIC ဒါမရှိလို့ရှင်ဂမ်ဘီယာဆိုတဲ့နိုင်ငံငယ်လေးကဘာမှပြဿနာမရှိဘူးဆိုတာမျိုးတော့သူတို့ကတော့ဒါကိုင်တာပေါ့နော်။ဒီတမိတ်ဂမ်ဘီယာဘက်ကသူတို့ပြောတာကတော့ဒါသူတို့ကိုယ်တိုင် initiate ပေါ့သူတို့ကိုယ်တိုင်ဥစားမျိုးဒီတရားရေးဝန်ကြီးကဒီအမှုကိုလုပ်ခဲ့တာ
OIC
အဖွဲ့ကြီးကထောက်ခံလာအောင်သူကြိုးပမ်းတယ်တခြားနိုင်ငံတွေထောက်ခံမှုရဖို့လည်းသူကြိုးပမ်းတယ်ဆိုတော့ဒီထောက်ခံမှုရရှိတာမှန်ပေမဲ့လို့ဒီရီသူ့နိုင်ငံတစ်ခုတည်းကတရားဆွဲတာဖြစ်ပြီးတော့တုံ့ပြန်တာကိုလည်းကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့သူပြောတာကနှစ်ဖက်ပြစ်ပခတ်မြောက်တယ်ဆိုတာပေါ့နော်သူတို့အဲ့ဒါကိုလည်းတတ်နိုင်တယ်လို့သူတို့ခြေပသွားတာတွေ့ရတယ်မြန်မာဘက်ကသူတို့စာ
ဒီကဘင်္ဂလားဒေ့ရှ်လိုနိုင်ငံကဆိုရင်ဟုတ်တယ်ပေါ့ဘုရားလည်းဘင်္ဂလားဒေ့ရှ်ကအဲ့ဒီအာတီကယ်တစ်ခုကသူကရီဇော့လုပ်ထားတယ်လမ်းညာဘူးပြောထားတော့ဘင်္ဂလားဒေ့ရှ်ကဆွဲလို့မရကြဘူးမရပါဘူးအဲ့တော့ကျွန်တော်တင်တဲ့ဂမ်ဘီယာနိုင်ငံကလည်းသူတို့ဒီဟာကိုအမှုကိုမတင်ခင်ကတည်းကတော့ဒီအမှုကကျွန်တော်စိုက်ဆိုတဲ့စကလုံးကတော်လေးကျန်ပြက်နေတာကိုဆိုတော့အမေရိကန်လိုနိုင် ဆက်ဆိုင်ရင်မှလည်းတိတ်ကိုသတိထားတဲ့စကားလုံးတစ်ခုပေါ့နော်ဆိုတော့ဒါဟုတ်တင်တဲ့အချိန်မှာဒီမှာညဂမ်ဘီယာနိုင်ငံနဲ့ဒီအငင်းပွားစရာယူတော့သူအရန်ကြီးထောက်ပြီးတော့ဆိုတာထက်သူကအချက်လန်နေပေါ့ကုလသမဂ္ဂရှာဖွေထားတဲ့အချက်တွေထားပြီးဒီချက်တွေဒီချက်တွေဖြစ်ခဲ့တယ်ဆိုတော့ဒီချက်တွေကိုယာယီမှဆက်မဖြစ်အောင်ဟန့်တားဖို့ဆိုတာပဲအဓိကဥတည်တယ်လို့ကျွန်မထင်တယ
်မှန်ပါတယ်အဓိကဟန့်တားဖို့သူကပြောတယ်လောလောဆယ် urgency ပေါ့အဲ့အရေးတကြီးလိုအပ်နေတာဟာအခုမှမဟန်တားလိုက်ရင်လူမျိုးပြုံးပုံနေမယ်ဆိုတဲ့သဘောမျိုးပြောတယ်ဒါပေမဲ့မြန်မာဘက်ကရှင်းနေရေးအဲ့ William Chambers ဆောက်လဲရမှာအဲ့လိုသဘောမျိုးမဆက်ရောက်ပါဘူးတဲ့ဒါကြောင့်လဲဆိုတော့ကုလသမဂ္ဂရဲ့ challenge ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုနှိုင်းယှဉ်ပြတယ်2018မှာထုတ်ခဲ့တဲ့အစီရင်ခံစာသိကိုအရေးကြီးနေပြီလို့ပြောခဲ့တယ်ဒါပေမဲ့2019အစီရင်ခံစာမှာအဲ့လောက်မပြင်းထန်တော့ဘူးဆိုတော့ urgency မရှိတော့ဘူးအချိန်ကအရင်ကတည်းကတော့တင်းမှန်ဖို့ရွတ်သွားခဲ့ပြီအခုအချိန်မှာအဲ့လိုစစ်စီရေးလည်းမရှိတော့ဘူးဘာညာဆိုတော့ဒီဟာအဲ့လိုလောလောဆယ်ထုတ်ပေးကြလည်းမလိုဘူးဆိုပြီးတော့လည်းပဲဒီဘက်ကမြန်မာဘက
်ကသူကခြေပါတာပေါ့နော်ဒီခြေပါတဲ့ရက်ပြီးတော့ပဲလူခွင့်ရေးအဖွဲ့တွေထောက်ပြတာတွေချက်ချင်းထွက်လာတယ်လေဆိုတော့ဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဘယ်ရက်ခိုင်မှာနိုင်ငံသားဖြစ်ခင်ကန့်သက်ခံရတဲ့မွတ်စလင်တွေရဲ့အခြေအနေတွေရှိရဆိုတာမျိုးပေါ့နော်ဒါကြတော့လူခွင့်ရေးရှူထောင်ကလူတောင်းရှူထောင်ကနေပြီးတော့တင်ကြတာတွေရှိတာပေါ့ဆိုတော့အခြေအနေကတော်တော်လေးခက်ခဲနှက်နေပါတယ်ဒေါန်ဆန်းစုကြည်လည်းပြောတယ်ဒီရခိုင်ပြည်နယ်ရဲ့အရေးကိစ္စကတမိုင်းကြောင်းနဲ့ချီပြီးတော့ဆိုတော့တော်တော်ရှုပ်ထွေးတဲ့ကိစ္စကူဖြစ်တဲ့အခါကျတော့လက်ရှိအခြေအနေရှုပ်ထွေးနေတဲ့အချိန်မှာကိုယ်တိုင်ပြည်ဝင်မှရှိတဲ့ဥပဒေတွေနဲ့လည်းအခိုင်အမာစီမံဆောင်ရွက်နေပါတယ်ဆိုတော့မြို့တော်ဒေါန်ဆန်းစုကြည်ကထောက်ပြပြီးတော့ပြောသွားတာရှိတယ်ဆိုတော့အဲ့ဒီဟာတွေရှိနေတဲ့အချိန်မှာနိုင်ငံတကာကလောလောဆယ်ဝင်လာမယ်ဆိုလို့ရှိရင်ဒါကလက်ရှိဆောင်ရွက်ချက်တွေမှာအဟန့်တားဖြစ်နိုင်
မယ်ဆိုတာမျိုးပေါ့နော်သူကအဲ့ဒါလည်းပြောသွားမယ်အဲ့ဒီအဥ္စာရောဒီအမှုစင်ရဲ့အပိုင်းမှာဘယ်လောက်ထိခိုင်ခိုင်မာမာတရားသူကြီးတွေအနေနဲ့ထည့်သွင်းစဉ်းစားမယ်အချက်ဖြစ်နိုင်ပါမလား
တရားသူကြီးကတော့အချက်လက်ကောဥပဒေကြောင့်ကိုခုလုံးစဉ်းစားမှာပဲဒါပေမဲ့အချက်လက်ထဲဥပဒေကြောင့်ကိုပဲအားထားပြီးတော့စဉ်းစားရလိမ့်မယ်လို့ထင်ပါတယ်အဲနောက်တစ်ခုကလည်းပဲဒီအမှုဟာဘယ်လောက်ထိပြဿနာကိုပြေလည်နိုင်လဲဆိုတာကိုလည်းပဲတရားသူတွေပါစဉ်းစားမယ်တင်တောင်းဆန်းစုကြီးကလည်းအဲ့ဒါကိုပြောပြပါတယ်မြန်မာနိုင်ငံရဲ့အခုလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ဒီအမှုရဲ့အကျိုးသက်ရောက်မှုဟာအကောင်းဘက်ကိုသွားနိုင်မှာအဆိုးအကောင်းကိုထက်သင်းစဉ်းစားဖို့ဆိုလည်းသူကပြောထားတာဆိုတော့အဲ့ဒါကိုလည်းထက်သင်းစဉ်းစားကြလိမ့်မယ်ထင်ပါတယ်
တောင်းဆန်းစုကြီးကပြောတယ်ဒီအခုရခိုင်ပြည်မှာဆိုလို့ရှိရင်ဒါအကြံဖတ်မှုရှိလို့ဒီရဲ့အရင်မြစ်ကိုကဒီအကြံဖတ်မှုတွေကိုနှိမ့်နှင်းနဲ့ဖြစ်ရပါတယ်လို့တော့သူကတော့ပြောတာပေါ့ဒါပေမဲ့တစ်ဖက်မှာကျလည်းလူခွေရှူတော့ကြည့်တဲ့အခါကျတော့ဒီလောက်လူဦးရေများများဆဆာကြီးဒီလောက်တပြိုင်တည်းသွားတဲ့ကိစ္စမျိုးဆိုတဲ့အခါကျတော့ဂန္ဒီယာထောက်ပြရလဲအဲ့ဒါပဲလို့ကျွန်မထင်တယ်သူကကျွန်တော် site ဆိုတဲ့အသုံးအနှုန်းဆိုတာတည်းသူတို့ကဒီလိုလူမျိုးတစ်ခုလုံးပြုံးတီးသွားတော့အောင်ရည်ရွယ်တဲ့ဥတည်သွားစေနိုင်တဲ့အခြေအနေမျိုးပေါ့သူတို့ကတော့အဲ့လိုအခြေအနေမျိုးပေါ့သူကဒါကြီးကကျွန်တော် site မြောက်စီမမြောက်စီဆိုတော့ငင်းပွားတယ်ဆိုတာတည်းသူကဖြစ်ပြက်သွားတဲ့အခြေအနေကြီးကတိတ်ကိုဆူဆူဝါဖြစ်တယ်ပေါ့ဆိုတော့ဒါကြီးကိုဟန့်ထားဖို့လိုအပ်တယ်ဆိုတာကိုပဲထောက်တယ်လို့ကျွန်တော်ကထင်ပါတယ
်ဟုတ်တယ်ကျွန်တော် site ဆိုရယ်စကားလုံးသုံးပြီးလိုပိုင်းမှလည်းကဘာမျက်လုံးပြီးမဲ့ဆိုဖြစ်လာကြတာကိုအဲ့ဒီခါမှလည်းပဲဒီတရားရုံးကလည်းအပြင်းထန်လုပ်လာတော့မြန်မာဘက်ကလည်းစဉ်းကျင်ရတဲ့အများကြီးရသွားနေမယ်ငါတို့ဟာစိတ်လိုက်မှန်မှလုံးလုံးမဖြစ်ဘူးပြဿနာကတော့အမှန်တကယ်ရှိတယ်တမိုင်းကြောင်းနဲ့ရှေ့ကြပြီးရှိရတယ်ဥပဒေကြောင်းအရဖြည့်ရှင်းရသိခက်ခဲတဲ့အခြေအနေရှိဒါပေမဲ့လူသားဆန်ဆန်စဉ်းစားရမယ်ဒီလိုအဲ့လိုဖြည့်ရှင်းလို့အဖြေမရှိတာဆက်လိုက်ကွာကန်ထုတ်လိုက်ကွာဆိုတာမျိုးတော့မဖြစ်တင်ဘူးဆိုတာကိုတော့မြန်မာဘက်ကလည်းစဉ်းစားရမယ့်ကိစ္စဖြစ်ပါတယ်အနာရှိရဲ့လက်နက်ရှိရဲ့လူတွေကအထင်တိုင်းမလုပ်ဝင်ဘူးဆိုရဟာသိအရေးကြီးတဲ့သင်ခန်းတော့အမှန်တကယ်ရလဲရယူတင်တယ်လို့ထင်
တာတင်တယ်လို့နည်းနည်းဟန့်လေးပေါ့ဒီလိုလုပ်ရင်တော့နိုင်ငံတကာဆိုတာစောင့်ကြည့်နေမှာမဟုတ်ဘူးဒါကိုယ်အိမ်ထဲမှာကိုယ်ရှိတဲ့လူလှုပ်ချင်တာလှုပ်လိုက်မယ်ဆိုတာလည်းမရဘူးအင်းနီနာချင်းကကောက်တိုင်လို့ရှိရင်လည်းအနည်းနဲ့အများတော့လာကြည့်တဲ့အချိန်မှာသွေးထွက်တန်ယူဖြစ်နေရင်တော့ပြောမှာပဲဒီဒါတော့ရှင်းကိုရှင်းရတော့မှာဘာမှမဖြစ်ပါဘူးလို့ဘယ်လိုမှညင်းလို့ရမယ်ကိစ္စမျိုးတော့မဟုတ်ပါဘူးဆိုတော့မြန်မာနိုင်ငံအနေနဲ့တော့သင်ခန်းစာအကြီးကြီးယူတင်တယ်လို့တော့ထင်တာပဲ
သူများမပြောတော့မှလေစာနာစိတ်ဆိုတာရှိရမှာပေါ့
မြန်မာနိုင်ငံပေါ်မှာရော2020မှာ2019သင်ကန်းစာယူပြီးတော့ဘယ်လောက်ထိတိုးတက်ကောင်းမွန်လုပ်သွားနိုင်မလဲဆိုတာတော့ကျွန်တော်တို့စောင့်ကြည့်ရအောင်ပဲ
မျောလင့်ပါတယ်တကယ်လည်းပဲမြန်မာနိုင်ငံဟာလူခွင့်ရေးရဲစစချိုးဖောက်မှုတွေဒီကိစ္စတင်မကဘူးတခြားကိစ္စတွေမှာလည်းအများကြီးဖြစ်နေ
တ
ယ်ရာစီရင်ရေးမမှန်ကန်တာတွေဖောက်လို့ဖောက်ပြန်ဖြစ်နေတဲ့ကိစ္စတွေအလုံးဟာဒီမှာတခန့်ရပ်ပြီးတော့2020ကစပြီးတော့မူဇင်းနဲ့လူဇင်းနဲ့စိတ်ဇင်းနဲ့ရှောက်လန်းရဖို့စဉ်းမိကြီးဆိုတာကတော့ဒါအရေးကြီးဆုံးသင်ခန်းစာပဲဖြစ်ပါလိမ့်မယ်
။ဟုတ်ကဲ့ကျွန်တော်လည်းအဲ့လိုပဲဆုတောင်းအောင်ပါပေါ့
။ဦးကျော်စန်သားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9:00နာရီတိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ကြရအောင်ပါ။ဒေါရရှင်များရှင်2019နှစ်စန်းပိုင်းမှာပဲရခိုင်လက်နက်ကင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်ကြိုက်ရာကလက်နက်ကင်ပြည်ပခါတွေကြီးထွားခဲ့တာအခုထိပါပဲဒီနှစ်ထဲမှာပဲရင်းရည်ဆွေးနွေးဖို့မြန်မာစစ်တပ်ကစစ်ဖက်သက်အပြစ်ခတ်ရက်စဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစီရင်တင်မာမှုတွေလည်းရှိနေဆဲဖြစ်ပါတယ်မကြခင်ကုံဆုံးတော့မဲ2019ခုနှစ်ထဲမြန်မာနိုင်ငံမှာပြည်တွင်းရင်းရည်ကြိုးပမ်းမှုတွေဟာဘယ်လောက်ကြီးပေါက်ခဲ့ပါသလဲရှိစားဖို့ဘာတွေလုပ်ဖို့လိုအပ်နေတယ်လဲစရာတွေကို VA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာပြန်သုံးသပ်ကြည့်အောင်ပါရှင်။သောတာရှင်တွေအနေနဲ့ညီငယ်ကြီးအထွတ်မျှော်လင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတရားရည်လိုက်စီစဉ်ကကြိုဆိုပါရရှင်။လာမယ့်စနေနေ့ည9:00နာရီတရားရည်လိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းရဲ့ပုံထွင်းညပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။
Akulu Imare Samadi Galama, Hindu Ingeliriku, Amy Pianane, One Pier, One Show Yogari, Chippo, Kanza, Jimishiao, Baluku, you site Gakweta de Madele, Gale Tugu, Siawuniri, Pijare, Bamoka, Dauta Ujole, Bamoka, Dauta Uso, Winuku, Mimia Miro, Dauta Tanzoga, Lunet, Jamai Ganamatin, Set Havareshe.
ဆောင်ရည်တွေကိုဝင်ရောက်လာပြီးဖြစ်တာကြောင့်မြန်မာနိုင်ငံအနှံ့အပြားမှာအေးအေးတန်ကိုတည်တည်တတ်တတ်ခံစားလာကြရပါတယ်အထူးသဖြင့်ညာဘက်နဲ့မနေ့ဆော့ဆော့ဝိုင်းအချိန်ဒီမှာအေးပူခဲ့တာကိုတွေ့ရတာပါအခုလိုရာသီဥတုအေးများတဲ့အချိန်ကာလမှာရင်းနှီးကလေးတွေမှာဘယ်လိုယောဂါတွေကြုံတွေ့ခံစားရနိုင်ပါသလဲလို့မေးကြည့်တဲ့အခါကလေးတစ်ခုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးစောဝင်းကအခုလို
ဒီအင်းများတဲ့ယာတီမှာဖြစ်တတ်တာတခုကဘာလဲဆိုရင်ဒီဘာနဲ့ဆိုကြောင့်ဖြစ်တဲ့ဝင်းပြဝင်းချောပေါ့အဲ့ဒါလည်းကျွန်တော်တို့ကုတော်တော်လေးတွေ့ပါတယ်အဲ့ဒါလည်းခလေးတော်တော်များတယ်ဝင်းပြတာတွေတော်တော်များတယ်အဲ့ဒါတွေကအဓိကတွေ့ရတဲ့ယောဂတွေပါပဲလောလောဆယ်တော့လေယာတီရုပြောင်းလဲမှာအတန့်ငယ်လုံးတဲ့သူတွေနဲ့အသက်ကြီးလုံးတဲ့သူတွေဟာယာတီရုပြောင်းလဲတန်ကိုတိတိတတ်တာခံစားကြရတာပ ောင်းဒီချိန်မှာပိုပြီးခ ्यू ဆိုင်ကြမှာဖြစ်ပါတယ်။ရာသီဥတုအေလာလာကိုခန်းစားမိတဲ့အတွက်ရင်းနှီးကလေးတွေကိုနေမကောင်းမဖြစ်အောင်သတိထားပြီးပြုစုနေရတယ်လို့ရင်းနှီးမိခင်တွေဖြစ်တဲ့ဆိုင်းတာယာမမနဲ့တီတီချုံနဲ့တာဂီတာမမက်ခင်ခင်ရွှေတို့ကသူတို့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပါရစေ
။ကျမတို့ဒီလိုမျိုးရာသီဂျုံဝါလာရှားတယ်ပေါ့နော်။အရင်အေးတဲ့ရာသီဂျုံဝါလာရှားဒီနေ့ဆိုတအားအေးတယ်ပေါ့နော်။ကျမကလေးတွေကျမအောင်အခုဆိုလို့ရှိရင်ကျမအဲခါတိုင်းဆိုလို့ရှိရင်ညမနေ့ရေပေးချို့ရပေါ့နော်ဒါပေမဲ့အခုလို့တအားအေးတဲ့အချိန်မှာကျမတရက်ကိုဟိုတစ်ခါပဲရေပေးချို့ရပေါ့နော်12နာရီလောက်မှကျမတို့ရေပေးချို့တယ
်နွေနွေထွေထွေထားတယ်ပေါ့ပြီးတော့အိမ်ကသမင်းဟင်းပဲအဲ့လိုမျိုးသူစားတဲ့ဟာလေးပဲအဲ့လိုပူပူနွေနွေလေးပဲအဲ့လိုပဲကြွေးပြစ်တယ်ဟုတ
်အခုလို့အေးများတဲ့အချိန်ကာလမှာရင်းနှီးကလေးတွေဟာချောင်းဆိုးရင်ကျက်တာနဲ့အေးမိနှာဆေးဖျားနာတာတွေကိုအများဆုံးကြုံတွေ့ကြရတာပါဒီနေ့မှာတော့ virus ပိုးကြောင့်ဖြစ်တဲ့ဝမ်ပြက်ဝမ်လျှော်ရောဂါတွေကိုလည်းကြုံတွေ့နေရတာကြောင့်လိုအပ်တဲ့ကာဝေးဆေးတွေထိုးထားပြီးအစားအသောက်နဲ့လက်တန့်ရှင်းရေးကိုအထူးကူဆိုင်ပေးဖို့လိုတယ်လို့ကလေးအထူးကူဆရာဝန်ကြီးများဖြစ်သူပမောက္ခဒေါက်တာဦးစောဝင်းနဲ့ပမောက္ခဒေါက်တာဦးရဲမြင့်ကျော်တို့ကအခုလိုပြောပါတယ
်။အဲဒီအတွက်ကတော့နွေနွေထွေထွေထားမယ်ပေါ့။ရာသီဥတုပြောင်းသားတာကိုသတိထားမိဖို့လိုတယ်။နွေနွေထွေထွေထားဖို့လိုတယ်ပေါ့နော်။ပြီးတော့အဲလိုဟိုလိုအပ်တဲ့ကာဝေးဆေးတွေထိုးထားအားရပြေပေါအောင်ကျွေးမွေးပေါ့နော်ဒီလိုလုပ်ရမှာပါ။
ဉာဏ်နဲ့ထွေထွေထားဖို့ပေါ့နော်အက်စမာကလေးတွေအက်စမာပြန်ထားကြတာပေါ့နောက်တစ်ခုကဝင်းရှော့ဝင်းပြက်တွေဖြစ်ကြတယ်အဲ့တော့တန်ရှင်းတဲ့စားစာတွေစားကြဖို့လက်ဆေးကြဖို့အဲ့ဒါပဲမှာကျမှာနော
်ကိုခံစားလို့နဲ့ပြီးခံစားချက်ကိုပြည့်ပြည့်စုံစုံထုတ်ဖို့မပြောပြနိုင်သေးတဲ့ရင်းနှီးငယ်လေးတွေဟာကုသယောဂါတွေနဲ့အေးမိဖြာနာယောဂါတွေကိုအလွယ်တကူခံစားရဖို့အခွင့်အရေးများနေတာပါဘယ်လိုရာသီဥတုမှမဆိုရင်းနှီးငယ်လေးတွေကိုတင့်တင့်မြတ်တဲ့အစားအသောက်နဲ့အနေထားရရှိအောင်ခီးဆိုင်ပေးဖို့လိုတယ်လို့ကလေးထုကူဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးကျော်လင်းကပြောပါတယ်
ကျွန်တော်တို့အနေနဲ့ကတော့အေးများတဲ့ရာသီမှမဟုတ်ပါဘူး။ရာသီတိုင်းကကလေးတွေအတွက်ကျွန်တော်တို့ကြိုးစားရမယ့်အချက်တွေရှိပါတယ်။နော်။ဆိုတော့အချက်မြင့်ကတော့တဟဆာတာဖြစ်ဖို့ပေါ့နော်။တိတ်အဆုံးမရောက်ဖို့ပေါ့နော်။ဥမာရာသီဥတုဆိုရင်လည်းတိတ်ပူတဲ့အချိန်မှာလည်းကြိုးစားဖို့လိုသလိုအေးတဲ့အချိန်မှာလည်းကြိုးစားဖို့လိုတယ်။အစားအသောက်ဆိုရင်လည်းဒီတိုင်းပဲနော်။အစားအသောက်ဟာတိတ်အဆုံးမရောက်ဖို့လိုတယ်ပေါ့နော်။ဆိုတော့တချို့လည်းအကြောင်းမျိုးမျိုးကြောင့်အစာအာဟာရနည်းနေတဲ့ကလေးတွေရှိသလိုတချို့လည်းအကြောင်းမျိုးမျိုးကြောင့်အစာအာဟာရကိုပုံမှန်တဲ့ပို့ပြီးတော့စားသုံးနေတဲ့ကလေးတွေလည်းရှိတယ်ပေါ့နော်ဆိုတော့အဓိကကတော့ကျွန်တော်တို့ဘေးရာသီမဆိုးပေါ့နော်ကလေးတယောက်ရဲ့ဒီလှုပ်ရှားမှုကလေးတယောက်ရဲ့ပတ်ဝန်းကျင်ကလေးတယောက်ရဲ့ဒီအစာအာဟာရကိုနော်တင့်တင့်မျှတာတဲ့အနေအထားမှာထားပြီးတော့မိဘတွေအနေနဲ့ဒီအထူးသဖြင့်ဒီနှစ်နှစ်အောက်ကလေးတွေမှာအထူးသဖြင့်အချိန်လေးပို့ပေးပြီးတော့နော်ပြုစုဆောင်ရှောက်မယ်နော်လိုအပ်တဲ့အချမ်းအေးပူတူတာတွေရှိမယ်ဆိုရင်ကျွန်တော်ထင်ပါတယ်ဒါကလေးတွေအတွက်အများကြီးထောက်ကူပြုမှာပါ
ရင်းနှီးကလေးတွေဖျားနာခြင်းမရှိအောင်ရင်းနှီးမိဘတွေကအစမ်းကုန်ကယူဆိုင်တက်ကြတာပါရင်းနှီးကလေးတွေဖျားနာခြင်းမရှိအောင်ကယူဆိုင်တဲ့နေရာမှာမှန်ကန်တဲ့ကယူဆိုင်မှုတွေရရှိဖို့ကလည်းအရေးကြီးတာကြောင့်ရင်းနှီးမိဘတွေအနေနဲ့မှန်ကန်တဲ့ကယူဆိုင်မှုမျိုးတွေကိုမပြုလုပ်မိအောင်ရှောင်ကြဉ်ဖို့လိုတယ်လို့ပမောက္ခဒေါက်တာဦးစောဝင်းကပြောပါတယ
်မိဘအနေနဲ့ပါလို့ဆိုပြီးမှန်ကန်တဲ့ကျန်းမာရေးသိရှိအောင်ဒီမှန်ကန်တဲ့ဘုဒ္ဓတရားတွေကိုရှာမိပါပေါ့နော်ဆရာဝန်ေပါဆရာမတွေပြောတဲ့ဟာတွေလုပ်ပါတချို့ဟာတွေကြတော့လေဟိုမမှန်ကန်တာတွေအများကြီးပေါ်လာတာတွေရှိတယ်ပေါ့နော်အဲ့ဒါတွေအားလုံးလူတိုင်းကိုလည်းမယုံပါနဲ့
အခုလိုအေးမြတဲ့ဆောင်ရည်ကာလမှာရင်းနှီးကလေးတွေကိုအေးမိဖျနာတာနဲ့ဝမ်းပြဲဝမ်းလျှော်ယောဂါတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်ဂရုစိုက်ကဝယ်ထားဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
အခုလို
Bolo Inare, Sangati Kalama Kaleri, Amy Pianane, One Piet, One Show Yoga, Mapia, Ambalu, Kakwe, Nitai, the Les Rago Tata Tanzoga, Lulune, Jamai Kanama, Mimian Timbia, Dora Preparation. ဒီမိုကရက်တစ်မြန်မာအသံ Nathan Bowman, Tishu Namaris. Fio Emmawai, Sissing a Bodhuni Yapa, Sissinago Sabiro, Tolinivare, Akuro, a Bessin, Tesanija, Agazakana, Ale Yabawi, FIFA, Kabakala, Chambia, Pala, Polong, Wetherinui, Premier League, Wari Pega, Nipia, Apian, Larry, Picker, Drine, Agaza, Loka, Tuchara, Drine, Bawi, the Petrin, Agaza, Drinego, Susi Biro, Guyananga, Kulutin, Sabit Havarishin.
လာပါကျွန်တော်ရန်နိုင်ပါဗီအိုရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဖီဖာကမ္ဘာကလပ်ချန်ပီယံဖလားဘောလုံးပွဲမှာတော့လီဗာပူးနဲ့နိုင်ရပြီးတော့ကမ္ဘာကလပ်ချန်ပီယံဖြစ်သွားပါတယ်ပရီးမီယာလိဂ်ဖက်မှာတော့အာဆလွန်နဲ့အက်ဗာတန်အသင်းတွေကနီးပြားသစ်တွေကိုခတ်လိုက်ပါပြီဆွီဒင်တိုင်းစစ်မှုဟောင်းအီဘရာဟီမိုဗစ်ရဲ့ရုပ်တုထပ်ပြီးတော့ဖြည့်ဆီးခ Liverpool အသင်းကတော့ FIFA World Club Champion ဖြစ်သွားပါပြီ FIFA World Club Champion ဖလားဘောလုံးပွဲကိုကာတာနိုင်ငံဒိုဟာမြို့မှာပြီးခဲ့တဲ့သတင်းပတ်ကကစားခဲ့ကြပြီးတော့ Final ကိုတော့စနေနေ့ကကစားခဲ့ကြတာမှာအင်္ဂလန်က Liverpool အသင်းက Brazil က Flamengo အသင်းကိုအချိန်ပိုမှတကူးကူးမရှိနဲ့နိုင်သွားပါတယ်နှစ်သင်းလုံးပုံမှန်ပွဲချင်းအတွင်းဂိုးမသွင်းနိုင်တာကြောင့်အချိန်ပိုကစားကြတာမှာ69မိနစ်အရောက်မှာ Brazil တိုက်စတမူ Firmino ကလီဗာပူးအတွက်တစ်လုံးတည်းသောအနိုင်ဂိုးကိုသွင်းပေးခဲ့ပြီးတော့ FIFA ကမ္ဘာ Club Champion ဖလားကိုရရှိသွားတာဖြစ်ပါတယ်အခုလို FIFA ကမ္ဘာ Club Champion ဖလားကိုလာရရှိခဲ့တဲ့အတွက်လီဝနီးပြားရခင် Club ကတော့သူ့ရဲ့အတင်းသားတွေကိုချီးကျူးလိုက်ပါတယ
် You know, we are all kind of exhausted more or less from a very intense game but
where are Jane ဆိုတော့ကျွန်တော်တို့အားလုံးရမ်းပင်ပန်းပါတယ်ဒါပေမဲ့ကျွန်တော်ကစားသမားတွေအစွမ်းကုန်ကစားခဲ့ကြတာကအရန်ချီးကျူးကိုကောင်းပါတယ်အခုအချိန်ဘယ်လိုပြောရမှန်းတော့မသိဘူးတကယ်ကိုမယုံနိုင်တော့အောင်အကောင်းဆုံးကစားခဲ့ကြပါလေဖလာမင်ကိုအသင်းကလည်းတကယ်ခဲခဲခဲကစားရတယ်ပြိုင်မဲ့ကောင်းမှာဒါပေမဲ့ကျွန်တော်တို့အကောင်းဆုံးလုပ်နိုင်ခဲ့ပြီးမယုံနိုင်တော့အောင်ပါပဲ
ဒါဟာလေဦးအတွက်ဒီပြိုင်ပွဲကိုပထမဆုံးအချိန်ဘူးဆွဲတာဖြစ်ပြီးတော့ FIFA World Club Champion ဖလားကိုရတဲ့အင်္ဂလန်ကဒုတိယမြောက်အသင်းလည်းဖြစ်လာပါတယ်အင်္ဂလန်သင်းတွေထဲမှာ FIFA World Club Champion ဖလားကိုပထမဆုံးအချိန်ဘူးဆွဲခဲ့တာကတော့ Manchester United အသင်းဖြစ်ပြီးတော့2008ခုနှစ်ကဘူးဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ
် Premier League ဖက်မှာတော့ Arsenal နဲ့ Everton တင်းတွေကနီးပြတစ်တွေကိုခံလိုက်ပါပြီ Everton တင်းကတော့ Italy ကကမ္ဘာကျော်နီးပြကြီး Carlo Ancelotti ကိုနီးပြဖြစ်နဲ့ခံလိုက်တာပါဥရောပ Champions League ဖလားကိုနီးပြဖြစ်နဲ့၃ချိန်အနိုင်ရဘူးတဲ့ Ancelotti ကို၄နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်တယ်ဆိုပြီးတော့ Everton ကချင်းကြပါတယ်ဒါကြောင့် Ancelotti ဟာ Everton မှာ2023-24ဘောလုံးရာသီအထိ Everton တင်းကိုခိုင်းတွယ်သွားမှာဖြစ်ပါတယ် Everton တင်းရဲ့နီးပြဖြစ်လာတဲ့အပေါ်မှာ Ancelotti ပြောတာကတော့
And I am really excited I want to start and I want to try my best to help the team
Everton နီးပြဖြစ်လာတဲ့အတွက်ကျွန်တော်စိတ်လှုပ်ရှားမိပါတယ်ကျွန်တော်အနေနဲ့အသင်းအတွက်အကောင်းဆုံးလုပ်သွားချင်ပါတယ် Everton အသင်းကိုအသင်းကောင်းတစ်သင်းတိုင်ပဲကောင်းတသိန်းဖြစ်ဖို့ပြီးတော့အားပေးတဲ့ပိတ်သက်တွေကိုပြောစီခြင်းပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့အောင်မြင်မှုမရတာအတော်ကြာသွားပါပြီ။ဒါပေမဲ့အဲ့လိုဖြစ်လာဖို့အတွက်တော့အချိန်ယူဖို့လိုပါတယ်။ဒါပေမဲ့ကျွန်တော်တို့မှာရည်မှန်းချက်ရှင်းရှင်းလင်းလင်းနဲ့ဆိုရင်ကျွန်တော်တို့မြင်မြတ်ဆန်းဆန်းတိုးတက်မှာပါ။
Ancelotti ကနီးပြဖြစ်တဲ့ဥရောပကနာမည်ကြီးအသင်းတွေဖြစ်တဲ့ AC Milan, Real Madrid, PSG, Bayern Munich, Napoli စတဲ့အသင်းတွေပြင် Premier League မှာဆိုရင်လည်း Chelsea တင်းရဲ့နီးပြလုပ်ခဲ့ပြီးတော့2009-2010ဘောလုံးရာသီမှာPremier League Champion ဖြစ်အောင်စောစောင်ပြီးခဲ့ပါတယ်။သူဟာ UEFA Champions League ဖလားကိုတော့ AC Milan နဲ့2ချိန်, Real Madrid နဲ့2ချိန်ပူဆွဲမှုတာဖြစ်ပါတယ်ခင်ဗျာ။ Everton ကAncelotti ကိုနီးပြဖြစ်ခန့်လိုက်ချိန်မှာနာမည်ကြီး Arsenal ကလည်းသူတို့ရဲ့ကစားသမားဖြစ်တဲ့ Man City ရဲ့လက်ထောက်နီးပြ Mikel Arteta ကိုနီးပြခန့်လိုက်ပါတယ်။သူရဲ့အသင်းဟောပြတဲ့ Arsenal အသင်းမှာနီးပြပြန်ဖြစ်လာတဲ့အတွက်ဝမ်းသာတယ်လို့ Arteta ကပြောပါတယ်
။ I'm extremely happy and excited and proud and
ကိုယ့်ရဲ့အသင်းကိုပြန်လာရတဲ့အတွက်ကျွန်တော်အနေနဲ့အရင်ဝမ်းသာပြီးစိတ်လှုပ်ရှားမိတယ်လို့ဂုဏ်လဲယူပါတယ်။အခုလိုကျွန်တော်ရဲ့မိခင်အသင်းကိုပြန်လာဖို့အခွင့်အရေးရတာကကျွန်တော်အတွက်ဂုဏ်ယူစရာပါ။
အတက်တက်ဟာ2011ကနေ2016ကြားမှာအာဆိုအသင်းအတွက် 149 ပဲကစားပေးခဲ့ပြီးတော့အဲ့နောက်သူဟာမန်စီးတီးအသင်းမှာဂေါ်ဒီယိုလာရဲ့လက်ထောက်ဖြစ်နေလုပ်ခဲ့တာပါသူအနေနဲ့အာဆိုအသင်းကိုဘလို့အပြောင်းလဲတွေလုပ်ပြီးအောင်မြင်မှုတွေရအောင်ဘလောက်ထိလုပ်နိုင်မလဲဆိုတာကတော့အချိန်ကပဲအဆုံးဖြတ်ပြီးသွားမှာဖြစ်ပါတယ်ဗျာဆွီဒန်နိုင်ငံမောင်မိုမျိုးကဆွီဒန်တိုက်စစ်မှုဟောင်းစ်လာတန်အီဘရာဟင်မိုဗစ်ချာခြေရုပ်ထုထပ်ပြီးတော့ဖျက်ဆီးခံလိုက်ရပါတယ်။အီဘရာဟင်မိုဗစ်ကိုဂုံပြူတဲ့အနေနဲ့သူ့ရဲ့ရုပ်ထုကိုသူ့ရဲ့အသင်းဟောင်းဖြစ်တဲ့မောင်မိုအသင်းရဲ့ဘောလုံးကွင်းအပြင်ဘက်မှာအော်ရိုဘာ9ရက်နေ့ကစတင်ဆိုက်ထုတ်ခဲ့တာပါ။ဒါပေမဲ့အီဘရာဟင်မိုဗစ်ဟာပြီးခဲ့တဲ့လကမောင်မိုရဲ့ပြိုင်ဘက်အသင်းမှာယင်းနီးမြုပ်နှံမှုတွေလုပ်တာကြောင့်မောင်မိုပရိသတ်တချို့ကသူ့ကိုအကြီးကျယ်ဒေါသထွက်ခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီးတော့သူ့ရဲ့ရုပ်ထုအားလည်းအချိန်ချင်းဖျက်ဆီးတိုက်ခိုက်ခံခဲ့ရပြီးတော့အခုနောက်ဆုံးတော့ဒီဖျက်ဆီးတဲ့သူတွေကသူ့ရဲ့ရုပ်ထုကနှောင်းကိုဖျက်ပစ်ခဲ့တာဖြစ်ပါတယ်ခင်ဗျာတော့လည်းတိုကျိုအိုလံပစ်ပြိုင်ပွဲအတွက်အားကစားကွင်းတကြီးကိုပြီးခဲ့တဲ့ဘက်ကဖွင့်လှစ်ခဲ့ပြီးတော့ပြိုင်ပွဲအတွက်ပြင်ဆင်မှုတွေကိုလုပ်နေကြတာမှာပြီးခဲ့တဲ့ဒသမ19ရက်နေ့ကတော့ပြိုင်ပွဲတောင်ဝရှိသူတွေဟာငရေအနေနဲ့တော့လည်းပြင်ဆင်မှုတွေကိုလုပ်ခဲ့ကြပါတယ်။ပြိုင်ပွဲကျင်းပစဉ်အတွင်းတကယ်လို့ငရေလှုပ်ခဲ့မယ်ဆိုရင်ကြိုတင်ပြင်ဆင်တဲ့အနေနဲ့အခုလိုပြင်ဆင်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။ငရေအနေနဲ့တော့အစမ်းလေ့ကျင့်တဲ့နေရာမှာအစိုးရဌာနတွေပါဝင်အဖွဲ့အစည်းအသီးသီးကလူပေါင်း350လောက်ပါဝင်ခဲ့ကြတယ်ဆိုတာပြောကြရတယ်ပဲ။ဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ။
တပတ်တွင်အာကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်တော်တာပါရှင်။မနက်ဖြန်ကြာရာပိုင်းနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာတင်ဆက်တော်တဲ့အစီအစဉ်တွေကိုပြန်လည်နားဆင်ကြမှာပါ။လိုင်းဒိုမီတာ30 40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။အခုတော့ကြာနေသေးတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုကောင်လွင်ကတလဲပြောပြပေးပါဦး။
ဒီနေ့ကျတော့ခရစ်စမတ်နေ့အထိမ်းအဖြစ်ခရစ်တော်ရဲ့မြင့်မြတ်မှုတွေကိုပိုယမ်မင်းကြီးဖရန်စစ်ကအလေးထားဟောကြားသွားတယ်လို့ကမ္ဘာတဝန်ဒုက္ခရောက်နေကြတဲ့ကလင်းငယ်တွေအတွက်လည်းဆုတောင်းစကားပါလိုက်ပါတယ်။လူတွေရဲ့နှလုံးသားမှာအမောင်ဖုံးလွှမ်းလေးရှိတဲ့ပေမဲ့ခရစ်တော်ရဲ့လင်းရောင်ကပုံမကြီးမြတ်တဲ့အကြောင်းလူပုဂ္ဂိုလ်တို့ရင်မိသားစုနဲ့လူမှုဆက်ဆံရေးမှာအမောင်ဖုံးနေတဲ့ပေမဲ့ခရစ်တော်ရဲ့လင်းရောင်ကပုံမမြင့်မြတ်တဲ့အကြောင်းဗာတီကန်မှာကျင်းပတဲ့ခရစ်စမတ်အခါသမယအခမ်းအနားမှာပိုယမ်မင်းကြီးဟောကြားသွားတာပါ။ရှေးလမ်းဒေသနဲ့ကမ္ဘာတဝန်းနိုင်ငံတွေမှာဆင့်နဲ့ပြိပတ်တွေကြောင့်ဒုက္ခရောက်နေတဲ့ကလေးငယ်တွေအတွက်ခရစ်တော်ကအလင်းအောင်ဆောင်ခြင်းပေးဖို့လဲဆုတောင်းစကားပါခဲ့ပါတယ်။ကမ္ဘာတဝန်းကရွှေပြောင်းနေထိုင်သူတွေတရားမျှတမှုကင်းမဲ့နေတဲ့အခြေအနေကိုလဲစင်ပီတာစပက်စလီကာဘုရားကျောင်းတော်ဝရန်ဒါကနေပြည်ထက်ကိုဟောကြားရမှာပုံရံမင်းကြီးကအလေးထားပြောကြားထားခဲ့ပါတယ်။လာမယ့်နှစ်တည့်ရမြန်မာနိုင်ငံအတွက်ကောင်းမွန်တဲ့သတင်းစကားတွေကြားမယ့်နှစ်ဖြစ်စေဖို့ကက်သလစ်သင်းတော်ရဲ့ရန်ကုန်သာသနာပိုင်ကာရင်နဲ့ယဟန်အမတ်ချားစ်မွန်ဘူကဒီကနေ့ပဲသတင်းစကားပါခဲ့ပါတယ်။မြန်မာနိုင်ငံငင်းချင်းရင်းနဲ့ပြည်လဲတင့်မြတ်ရေးအတွက်ပြည်သူတူးစည်းတိုင်းဟာတူးစည်းတိုင်းဟာငင်းချင်းတန်တမန်နဲ့ဖြစ်စေဖို့ချားစ်မွန်ဘူကဆူတောင်းပေးခဲ့တာပါ။မြောက်များစွာသောစင်ခေါ်မှုတွေကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာစစ်ပွဲတွေအမြောင်များအုံးဝင်ဆွတ်ခွာနေရမှုတွေရာဇဝတ်ဖောက်ပြန်မှုတွေကြောင့်လူများပြားအေးချမ်းမှုကိုတောက်တမျောလင့်နေကြတာကိုလည်းသူ့ရဲ့သတင်းစကားပါတဲ့အထက်မှာအလေးထားပြောကြားသွားပါတယ်။ခရစ်စမတ်နေ့မှာပဲဟောင်ကောင်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးလုံခြုံရေးတွေနဲ့ထိတ်တဲရင်ဆိုင်မှုတွေနဲ့လည်းကြုံနေရပါတယ်။ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်တိုးတဲ့ချစ်ချင်းနေနဲ့ရှုံရပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲဒီမိုကရေစီကြွေးကြော်တဲ့ OAP ကုန်တက်တည်တဲ့ဖြတ်ဒီမိုကရေစီလူသားစုရဲ့သူတွေကထပ်မံချစ်တဲ့ဆန္ဒပြကြတာဖြစ်ပါတယ
်။တရင်ချင်းချက်ကိုကောင်းလင်းကြီးညာတော်ခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကောင်းအောင်ဖြစ်ပြီးတော့အသံဖန်အင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်။ VO American အသံရဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00-9:00လိုင်းဒိုမီတာ30-40-48နဲ့လိုင်းလာမီတာ190ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူး
တင်ပါရရှင်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းပြီးတော့မင်္ဂလာရှိတဲ့ Christmas ညချမ်းဖြစ်ကြပါစေလို့ POA ဝိုင်းနေတာအားလုံးကဆုတောင်းမေတ္တာပို့တာပါရရှင်ကျွန်မနှင်္ဂပါ
This program has come to you from the Voice of America, Washington.